Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2018ခုနှစ်ဇွန်လ21ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမုံပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့မက္ကဆီကိုနယ်စပ်ကနေအမေရိကန်ကိုတရားမဝင်လာတဲ့မိသားစုတွေကိုတကွဲတပြားထိန်းသိမ်းထားတဲ့မူဝါဒအဆုံးသတ်ဖို့သမ္မတဒေါ်နယ်ထရန့်အမိန့်ထုတ်လိုက်ပါတယ်။မြန်မာနိုင်ငံမှာပြန်လည်တင့်မြင်ရေးနဲ့တာဝန်ခံမှုတွေရှိဖို့ယုံကြည်စိတ်ချနိုင်မဲ့စုံစမ်းစစ်ဆေးမှုတွေလိုအပ်နေတဲ့အကြောင်းကုလသမဂ္ဂအထူးကော်မတီကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတင်ကြီးထိုင်းနဲ့တူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့အကြမ်းဖက်မှုတွေအတွင်းလိမ်မိုင်းဆန်ရဆော့ကားခံရတဲ့ရိုဟင်ဂျာအမျိုးသမီးတွေရင်ဆိုင်နေရတဲ့အခြေအနေ။နောက်ဒီကနေ့ပြည်ထောင်စုလွှတ်တော်မှာတီပြုလိုက်တဲ့အာကတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေအပေါ်မှာပညာရှင်တွေဘက်ကဘယ်လိုသုံးသပ်ပါသလဲ
။တောက်ချောက်ဆက်ဆက်မှာအာကတိနဲ့ဒီဝါချမ်းသာနဲ့ဥပဒေရပြည်သူငင်းနေကြည့်နေရတ
ာ။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်21ရာစုပင်လုံညီလာခံမှာတိုင်းရင်းသားလက်နက်ကိုင်တွေဖိတ်ကြားနိုင်ရေးအခြေအနေ NND ဆိုရရေးဆွဲနေတဲ့မြမပညာရေးပြောင်းလဲပြုပြင်မှုစီမံကိန်းရဲ့အပေါ်သုံးသပ်ချက်တွေကိုနားဆင်ရဖို့ရှိပါတယ်။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မသိင်ကြီးထိုက်တို့တင်ပြပေးကြပါလိမ့်မယ်ရှင
်။မက္ကဆီကိုနယ်စပ်ကနေအမေရိကန်ကိုတရားမဝင်ဝင်လာတဲ့မိသားစုတွေကိုတကွဲတပြားထိန်းသိမ်းထားတဲ့မူဝါဒအဆုံးသတ်ဖို့သမ္မတဒေါ်နယ်ထရန့်အမိန့်ထုတ်ပြန်လိုက်ပါတယ်။သမ္မတအမိန့်ထုတ်ပြန်ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာပဲမိသားစုတွေတကွဲတပြားထိန်းသိမ်းခံရတဲ့ကိစ္စအပေါ်ဝင်လွှဲမှုကြီးကြပ်ရေးဆိုင်ရာဥပဒေကျန်းနှစ်ခုပြင်နိုင်ငံရေးပါတီကြီးနှစ်ခုကြားသဘောထားကွဲပြားနေတဲ့ကိစ္စတွေကိုလည်းအောက်လွှတ်တော်မှာဒီနေ့မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ဥပဒေကျန်းတစ်ခုကတော့အငင်းပွားစရာဖြစ်နေရပြီးနောက်ဥပဒေကျန်းတစ်ခုကတော့အာဏာရ Republican Party တွင်ကသဘောထားပြင်းထန်သူတွေနဲ့အလဲအလဲသဘောထားရှိသူတွေစစ်ဆင်ညှိနှိုင်းထားကြပြီးမဲခွဲဆုံးဖြတ်နိုင်မယ့်ရလဒ်ကတော့ရည်ရရာမရှိပါဘူး။သမ္မတထရန့်ကတော့မဲခွဲတည်ပြုနိုင်ဖို့မဲရည်အတွက်အလုံးအလောက်ရနိုင်တဲ့အခြေအနေတွေအားနည်းနေတဲ့အပေါ်အတိုက်ခံဒီမိုကရက်တွေပေါ် Twitter လူမှုကွန်ရက်ကနေတဆင့်ဒီနေ့ပဲဝေဖန်ပြောဆိုခဲ့တာပါ။ Republican Party တွင်ညှိနှိုင်းထားတဲ့ဥပဒေချမ်းမှာတော့တရားမဝင်နိုင်ငံနဲ့ဝင်လာသူတွေကိုဖမ်းဆီးထိန်းသိမ်းရမှာသာသမီနဲ့မိဘအတူထားဖို့လည်းပါဝင်ပါတယ်။ဒီဥပဒေချမ်းမှာပဲသမ္မတထရန့်ကရီးပြုထားတဲ့နေဆက်မှာတိုင်းကာယံမဲ့အစီအစဉ်တွေဒေါ်လာ25ဘီလီယံသုံးဆွဲဖို့ပြည်ဝင်ဝင်ဗီဇာကန်ဆယ်မဲ့အစီအစဉ်စားအရေးချင်းသတ်မှတ်ပြီးလက်ခံမဲ့စနစ်တစ်ခုနဲ့အစားထိုးဖို့ကလေးဘဝမှာအမေရိကန်ကိုရောက်လာကြတဲ့အထောက်ထားမဲ့လူငယ်တွေနိုင်ငံသားဖြစ်ခွင့်ရရှိရေးအစီအစဉ်တွေလည်းထည့်သွင်းထားတာပါ။အမေရိကန်ထက်နဲ့အောက်လွှတ်တော်နှစ်ရက်လုံးကတော့လက်တလုံးမှာ Republican Party ကအများစုနဲ့ထိန်းချုပ်ထားပြီးသမ္မတ Trump နဲ့အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ပါဝင်ပါတီခေါင်းဆောင်တွေကတော့ဥပဒေကြမ်းတွေကိုအတည်ပြုနိုင်ရေးဒီသတင်းပတ်ထဲမှာပဲစီရင်နေကြပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ထိပ်သီးတွေ့ဆုံမှုအစီအစဉ်တွေကြောင်းနှိဆက်သူတွေကိုကိုကပီသတင်းတွေကဖော်ပြနေပါတယ်။သမ္မတထရန့်ရဲ့ရှေ့လဥရောပခီးစဉ်အတွင်းတွေ့ဆုံပြစ်လိုက်မယ်လို့လည်းမျှော်လင့်နေကြတာပါ။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာဇူလိုင်လ17ရက်နေ့နဲ့12ရက်နေ့တွင်မှကျင်းပမယ်မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO အစည်းအဝေးမတိုင်ခင်မှာဖြစ်ဖြစ်နောက်နှစ်ရက်အကြာပြည်တင်ခီးစဉ်နောက်ပိုင်းဖြစ်ဖြစ်ဖြစ်နိုင်တယ်လို့ခန့်မှန်းနေကြပါတယ်။သမ္မတအင်ဖြူရောကတော့မှတ်ချက်ပေးဖို့မနေ့နှောင်းပိုင်းအထိညှဉ်းဆန်ခဲ့ပြီးအမေရိကန်မျိုးသားလုံခြုံရေးကောင်စီကလည်း VOA ရဲ့မေးမြန်းချက်ကိုတစုံတရာတုံ့ပြန်တာမျိုးမရှိခဲ့ပါဘူး။ထိပ်သီးတွေ့ဆုံမဲ့သတင်းနဲ့ပတ်သက်လို့ရုရှားသမ္မတရဲ့ပြောခွင့်ရသူဒမစ်ထရီပက်စကော့ကလည်းဒီနေ့တယ်လီဖုန်းကတဆင့်သတင်းစာရှင်းလင်းပွဲအတွင်းမှတ်ချက်ပေးဖို့ညှဉ်းဆန်ခဲ့ပေမဲ့အမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်ရှေ့သတင်းပတ်ထဲရုရှားကိုလာရောက်ပြီးကြိုတင်ပြင်ဖို့ဆွေးနွေးလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။တွေ့ဆုံမဲ့နေရာကိုတရားဝင်ထုတ်ဖော်ပြောဆိုတာမျိုးမရှိပေမဲ့လည်းနေတိုးထိပ်သည့်အစည်းအဝေးပွဲနောက်ပိုင်းဥရောပနိုင်ငံကမြို့တော်တစ်ခုခုမှာဖြစ်နိုင်ကြောင်းပြည်ပသတင်းအေဂျင်စီအတော်များများကဖော်ပြနေကြပါတယ်။ဩစတြီးယားနိုင်ငံဗီယန်နာမြို့မှာတွေ့ဆုံဖို့လာလာရှိကြောင်းလည်းသတင်းတချို့ကဖော်ပြပါတယ်။သမ္မတထရန့်ကတော့ရုရှားသမ္မတကမ္ဘာအလဲမှာပြန်လည်ဝန်ဆန့်စေလိုကြောင်းပြောဆိုထားတာပါ။ဒီလာဇန်ပိုင်းကနေဒါနိုင်ငံခွေဘက်မှာညီလာခံကျင့်ပိုက်ခဲ့တဲ့ဆက်မှုထိပ်သည့်ခုနှစ်နိုင်ငံမှာရုရှားနိုင်ငံကိုပြန်လည်လက်ခံမှုလဲသမ္မတထရန့်ကတိုက်တွန်းခဲ့ပါတယ်။ယူကရိန်းနိုင်ငံပိုင်းခရိုင်းမီးယားဒေသကိုရုရှားပိုင်အဖြစ်2014ခုနှစ်မှာတုတ်သွင်းခဲ့ပြီးတဲ့နောက်မှာပဲရုရှားကိုG7အဖွဲ့ဝင်အဖြစ်ကနေထုတ်ပယ်ခဲ့တာပါ။
မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုတွေအဆုံးသတ်ပြီးဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကြေညာခဲ့ပြီးတရင်တစ်ပတ်ကြာလာပြီမဲ့နျူကလ িয়ার ကင်းစင်ရေးမြောက်ကိုရီးယားဘက်ကစောင့်ရနေတဲ့လက္ခဏာမတွေ့ရသေးတဲ့အကြောင်းအမေရိကန်ကာကွယ်ဝန်ကြီးကပြောလိုက်ပါတယ်မြောက်ကိုရီးယားဘက်ကတစုံတရာစောင့်ရနေတာမတွေ့ရသေးကြောင်းနဲ့အသေးစိတ်စိတ်ဆက်ညှိနှိုင်းမှုတွေမလုပ်ရသေးတဲ့အတွက်အခုချိန်မှာလုပ်ငန်းတွေစနိုင်လိမ့်မယ်လို့မျှော်လင့်မထားတဲ့အကြောင်းလဲဝန်ကြီးချင်မက်တက်စ်ကပင်ဒဂွန်စစ်ဌာနချုပ်မှာမနေ့တုန်းကပဲပြောဆိုလိုက်တာပါသမ္မတထရန့်ကတော့မြောက်ကိုရီးယားရဲ့ဂရီကူဒီနဲ့ပတ်သက်လို့မနေ့တုန်းကမနေ့ဆွတ်တပ်ပြင်းနေမှာမင်းငုံပြောရမှာထက်သွင်းပြောဆိုသွားပါတယ်စစ်တွင်းချဆုံးခဲ့တဲ့အမေရိကန်စစ်တီအလောင်းတွေကိုမြောက်ကိုရီးယားကပြန်လည်ပို့ဆောင်ပေးခဲ့တာအခုဆိုရင်အရောက်နေရာထိရှိနေပြီးဂျပန်နိုင်ငံဘက်ကမစ်ဆိုင်းတုံးနဲ့ပစ်ကတ်တာတွေနျူကလ িয়ার နဲ့ဒုံးမြန်စမ်းသပ်မှုတွေအဆုံးသတ်ထားတယ်လို့နျူကလ িয়ার လက်နက်စမ်းသပ်စခန်းတွေကိုလည်းမြောက်ကိုရီးယားကဖျက်သိမ်းထားပြီးဖြစ်တဲ့အကြောင်းလဲသမ္မတထရန့်ကမင်းငုံမှာထက်သွင်းပြောဆိုခဲ့တာပါမြောက်ကိုရီးယားခေါင်းဆောင်အနေနဲ့တိုက်ပွဲကိုအောင်မြင်ပြဦးဆောင်နိုင်မဲ့သူဖြစ်လာနိုင်တယ်လို့လည်းပြောဆိုထားပါတယ်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတော့မြောက်ကိုရီးယားမှာနျူကလ িয়ার ကင်းစင်ကြောင့်အတီးပြုတ်နိုင်တဲ့အချိန်ကျမှသာပိတ်ဆို့တန်ခတ်မှုတွေကိုဖယ်ရှားပေးမှာဖြစ်ကြောင်းသတိပေးထားတာပါမြောက်ကိုရီးယားနဲ့သဘောတူညီချက်တွေကိုအသေးစိတ်ဆွေးနွေးနိုင်ရေးမချခင်မြောက်ကိုရီးယားကိုနောက်တစ်ချိန်ထပ်သွားဖို့မျှော်လင့်ထားကြောင်းလည်းဝန်ကြီးပွန်ပီယိုကပြောဆိုခဲ့ပါတယ်
မြောက်ကိုရီးယားရဲ့ပေတင်းတပ်ဒုံးချီနဲ့တိုက်ခိုက်မှုတွေအတွက်ဂျပန်ဘက်ကကြိုပြင်တဲ့အနေနဲ့လုပ်တဲ့ဘေးကင်းရာရွှေ့ပြောင်းလေ့ကျင့်မှုအစီအစဉ်ကိုဖျက်သိမ်းဖို့ဆုံးဖြတ်လိုက်ပါတယ်ပြီးခဲ့တဲ့သတင်းဖတ်တုန်းကမြောက်ကိုရီးယားခေါင်းဆောင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ထိပ်သီးတွေ့ဆုံပွဲနောက်ပိုင်းတန်တမာရေးပြည်လည်လာတာကိုထောက်ပြီးဂျပန်ဘက်ကအခုလိုဖျက်တာပါနောက်သတင်းဖတ်မှာလေ့ကျင့်မှုရှိတဲ့အစီအစဉ်ကိုအစိုးရရဲ့ပန်ကြားမှုကြောင့်ဖျက်လိုက်တယ်လို့တိုချီဂျီဒေတာအနာပိုင်တို့ကပြောဆိုပါတယ်ဒီနေ့ကွန်မိုင်းတခြားဒေသကြီးအ ਨੇ ဆုံးရှစ်ခုတို့မှာလှုပ်ဖို့စီစဉ်ထားတဲ့ဘေးကင်းရာရွှေ့ပြောင်းလေ့ကျင့်မှုအစီအစဉ်တွေကိုလည်းဆိုင်းငံ့ထားပါတယ်။မြောက်ကိုရီးယားဘက်ကဂျပန်နိုင်ငံဘော်ကနေကြော်ပြီးပေတင်းတဲ့ဒုံးကျည်နှစင်ပစ်ခတ်ဆန်းသက်ခဲ့မှုနောက်ဂျပန်ပင်လယ်ထဲကိုခြေရောက်ခဲ့တဲ့ဒုံးကျည်ဆန်းသက်မှုတွေလှုပ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်မှာပဲဂျပန်ဘက်ကဘေးကင်းရာရွှေ့ပြောင်းလေ့ကျင့်မှုအစီအစဉ်တွေကိုစတင်ခဲ့တာပါ။ဘေးကင်းရာရွှေ့ပြောင်းရေးလေ့ကျင့်မှုတွေကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့ပေမဲ့လို့လည်းဒုံခွင်ဒုံနှစ်ဆင့်ကိုတော့2023ခုနှစ်အထိဆက်ပြီးချထားဖို့ဂျပန်အစိုးရဘက်ကစီစဉ်ထားပါတယ်ရှင
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9.335 နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ American တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာပြန်လည်တင်းမြန်ရေးနဲ့တာဝန်ခံမှုတွေရှိဖို့ယုံကြည်စိတ်ချနိုင်မဲ့စုံစမ်းစစ်ဆေးမှုတွေလိုအပ်နေကြောင်းကုလသမဂ္ဂတွင်ရင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထုတ်ကိုယ်စကားပထမဆုံးအကြိမ်မြန်မာနိုင်ငံခီးစဉ်ဆုံးသက်မှာတိုက်တွန်းလိုက်ပါတယ်ပထမဆုံးအကြိမ်မြန်မာနိုင်ငံခီးစဉ်တွင်ရခိုင်ပြည်နယ်ကမတည်မငြိမ်အခြေအနေတွေတိုင်းရင်းသားလက်နက်ကန်တွေနဲ့ညီညာရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့သက်ဆိုင်သူတွေရဲ့ပြောဆိုချက်တွေကိုအဓိကနားထောင်ခဲ့တဲ့အကြောင်းလဲခီးစဉ်ဆုံးသက်ချိန်ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာထုတ်ကိုယ်စဲခရစ်စတင်ရှာနာဘာကနာကပြောဆိုလိုက်တာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်မြန်မာစိုးရအစ်မြင့်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့လို့ရခိုင်ပြည်နယ်ပါဝင်မတိမငြိမ်အခြေအနေတွေကြုံခဲ့ရတဲ့ဒေသတွေကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂဒုက္ခစေကမြန်မာနိုင်ငံမှာတာဝန်ခံမှုရှိဖို့စစ်မှန်တဲ့တင်းမြတ်ရေးတွေလိုအပ်နေတဲ့အကြောင်းပြောဆိုခဲ့ပါတယ်။ယုံကြည်စိတ်ချရတဲ့အချက်လက်ရှာဖွေလုပ်ငန်းတွေရှိဖို့နဲ့ကုလသမဂ္ဂအနေနဲ့လည်းပူးပေါင်းဆောင်ရွက်ဖို့အသိရှိကြောင်းလည်းပြောဆိုထားခဲ့တာပါ။အစိုးရရုံးဆိုင်ရာနေပြည်တော်မှာဒုက္ခစေရဲ့ရုံးခွက်တစ်ခုဖွင့်လှစ်ဖို့မြန်မာစိုးရဘက်ကလက်ခံခဲ့တဲ့ပုံမှာလည်းကျေးဇူးတင်ကြောင်းပြောခဲ့ပါတယ်ကုလသမဂ္ဂထုကိုယ်စားရဲ့ခီးစဉ်အတွင်းဒုတိယအကြိမ်ဖြစ်ထပ်မံတွေ့ဆုံခဲ့တဲ့ဒေါ်ဆန်းစုကြည်ကတော့မြန်မာနိုင်ငံကပြစ်ပကတ်တွေဟာဆန်းစုတီတီနဲ့ချီအမြင့်တွင်နေတဲ့ပြဿနာဖြစ်ပြောဆိုခဲ့တာပါနေပေါင်းများစွာရှိလာခဲ့တဲ့ပြဿနာတွေဟာပြစ်ပကတ်တွေးထုတ်လှုံ့ဆော်မှုတွေကြောင့်ပိုဆိုးလာတာတွေရှိခဲ့တဲ့အကြောင်းလဲဒီနေ့မှာပဲနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ
်အီရန်နိုင်ငံနဲ့မဟာမိတ်ဟူသီသဘုံတွေထိမ့်ချုပ်ထားရာရေမင်းနိုင်ငံကဟော်ရီဒါလေယာဉ်ခွင်ကိုအာရပ်ညွန်ပေါင်းတပ်ဖွဲ့တွေပြန်လည်သိမ်းပိုက်လိုက်ပါတယ်လူနေရပ်ကွက်တွေအထိပြန့်နှံ့ခဲ့တဲ့သတင်းတစ်ပတ်ကြာတိုက်ပွဲတွေအပြီးမှာပဲလေယာဉ်ခွင်ကိုထိ ंछ ုံနိုင်ခဲ့တဲ့အတွက်စိတ်ကမ်းမြို့ဖြစ်တဲ့ဟော်ရီဒါကိုပြန်လည်သိမ်းပိုက်နိုင်ဖို့ကြီးမားတဲ့အောင်မြင်မှုတစ်ခုလည်းဖြစ်ခဲ့တာပါလေယာဉ်ခွင်ဟာဟူသီသဘုံတွေအတွက်အဓိကကုန်ပစ္စည်းတင်သွင်းရာနေရာတစ်ခုအဖြစ်သာမကတန်းနဲ့ချီတဲ့ရေမင်းလူတို့အတွက်လည်းရေးကြည့်တာကြောင့်အာရပ်ညွန်ပေါင်းအဖွဲ့ကမြို့ကိုပြန်လည်သိမ်းပိုက်နိုင်ရေးကြိုးပမ်းတာမှာလူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေကြုံရမှာကိုလည်းစိုးရိမ်နေကြပါတယ်။ အရညမအဖွဲ့ကစီးအရာဖျားပေးခံနေရပေမဲ့လေဟူတီသဘုံတွေကတော့မြို့ကိုအခိုင်အမာထိန်းချုပ်ထားစေဖြစ်ကြောင်းပြောဆိုခဲ့တာပါဒီဟာမှာကေယူရန်နေမြေအများစုမှာလွတ်လွတ်လပ်လပ်လှုပ်ရှားနိုင်စေဖြစ်ပြီးနေမြေအများစုကိုဆက်လက်ထိန်းချုပ်ထားနိုင်စေဖြစ်တဲ့အကြောင်းဟူတီသဘုံခေါင်းဆောင်ကပြောဆိုထားပါတယ်
ရုရှားနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာအုပ်စုပွဲစဉ်တွေဒီကနေ့ဆက်လက်ရှင်ပြန်ရမှာတော့ပထမဆုံးပွဲစဉ်ဖြစ်တဲ့ဒိန်းမတ်နဲ့ဩစတြေးလျအသင်းတို့ကစားခဲ့ရမှာတကူးစီတည်ချခဲ့ပါတယ်ပထမပိုင်းပွဲဆက်ပြီး9မိနစ်ကြာမှာပဲဒိန်းမတ်အသင်းကခရစ်စတန်အရစ်ဆန်ကပွဲအတွက်ဂိုးသွင်းခဲ့ပြီး38မိနစ်ကြာမှာဩစတြေးလျအသင်းကပင်နယ်တီကန်ခွင့်ရခဲ့တဲ့အတွက်မိုင်းဂျယ်ရီနက်ကကန်သွင်းခဲ့ရမှာတော့ခြေပါကူးပြန်ရခဲ့ပါတယ်ဒိန်းမတ်အသင်းကပွဲဥတည်အုပ်စုပွဲစဉ်တွေမှာပီရူးသင်းကိုတကောကုမရှိနဲ့အနိုင်ကစားပြီးအခုနောက်ဆုံးအော်စတြေးလျနဲ့တရီကစားခဲ့တဲ့အတွက်နှစ်တလုံးအုပ်စုစီမှာဦးဆောင်နေပါတယ်။ပြင်သစ်သင်းကိုပွဲဥတည်မှာနှစ်ကိုးတကောနဲ့ရှုံးထားတဲ့အော်စတြေးလျကတော့တတိယနေရာမှာရှိနေပါတယ်။အော်စတြေးလျကိုနိုင်ရပြီးအုပ်စုစီမှာပထမနေရာယူထားတဲ့ပြင်သစ်သင်းနဲ့ပီရူးသင်းတို့လည်းမကြာမီမှာကစားကြတော့မှာပါ။ဒီကနေ့နောက်ဆက်ပွဲစဉ်မှာတော့အုပ်စုဒီကအာဂျင်တီးနားနဲ့ခရိုအေးရှားသင်းတို့လည်းကစားကြမှာဖြစ်ပါတယ်။ခရိုအေးရှားကတော့ပွဲဥတည်နိုင်ဂျီးရီးယားနဲ့ကစားရမှာနကုတ်ကုမရှိနဲ့အနိုင်ရပြီးအုပ်စုဖို့ဖြစ်နေရာယူထားပါတယ်။အာဂျင်တီးနားကတော့ပထမပွဲစဉ်မှာအိုင်စလန်တင်းကိုတကောတကောတည်ချတဲ့အတွက်နှစ်တလုံးအုပ်စုတီမှာဒုတိယနေရာရထားပါတယ်
။နိုင်ငံတကာယောဂချင်းစင်များနဲ့အထိတ်မှတ်ဖြစ်တဲ့ရန်ကုန်မြို့မှာယာနဲ့ချီတဲ့ယောဂီတွေပါဝင်ဆင်နွှဲခဲ့ကြပါတယ်။သရုပ်ထအချိန်မြောက်နိုင်ငံတကာယောဂချင်းစင်တွေအထိတ်မှတ်ဖြစ်အာရှဒေသတလောမှာဒီကနေ့ဆင်နွှဲကြတာပါ။နိုင်ငံတကာယောဂချင်းစင်များနေ့အဖြစ်သတ်မှတ်ပေးရင်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကအဆိုပြုခဲ့တာဖြစ်ပြီး2014ခုနှစ်မှာကုလသမဂ္ဂကအတည်ပြုပေးခဲ့တာဖြစ်ပါတယ
်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွေဦးနဲ့မသိင်ကြီးထိုက်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အကြမ်းဖက်မှုတွေအတွင်းလိမ်မိုင်းဆိုင်ရာထိပါစော်ကခံခဲ့ရတယ်လို့ပြောဆိုထားတဲ့ရိုဟင်ညာဒုက္ခသည်အမျိုးသမီးတွေရင်ဆိုင်နေရတဲ့ပြဿနာတစ်ခုကတော့ဒီကာလအတွင်းမွေးဖွားလာတဲ့ကလေးတွေပေါ်မှာမိသားစုအတိုင်းဝိုင်းရဲ့ငင်းပယ်ခံရမှုပါဒီကာလအတွင်းမွေးဖွားလာတဲ့ကလေးငယ်တွေပေါ်မှာလည်းပဝန်းကျင်ကကဲ့ရဲ့ရှုံချမဲ့အရေးပေါ်အကူအညီပေးရေးအဖွဲ့အစည်းတွေဘက်ကစိုးရိမ်နေကြပါတယ်တရုတ်နိုင်ငံပိုင် CCTV သတင်းဌာနရဲ့သတင်းတပုတ်ကိုတော့မတ်သိန်ကြီးထိုက်ပြောပြပေးပါရှင်
ရခိုင်ပြည်နယ်အကြမ်းဖက်မှုတွေကနေရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတာတနှစ်နီးပါးရှိလာခဲ့ပါပြီ။ထွက်ပြေးလာကြတဲ့ဒုက္ခသည်အမျိုးသမီးတွေအများအပြားကလည်းသူတို့အပေါ်လုံခြုံရေးတပ်ဖွဲ့တွေကလိမ်ပိုင်းဆိုင်ရာထိပါဆော့ကားခဲ့ကြတယ်လို့ပြောဆိုနေကြတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာကဒုက္ခသည်စခန်းမှာနေထိုင်နေတဲ့ရှာဖီကာဗီဂွန်းကတော့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လိမ်ပိုင်းဆိုင်ရာကျူးလွန်ဆော့ကားခံခဲ့ရတယ်လို့ပြောဆိုထားပြီးသူမရဲ့နောက်ဆုံးဖွားမြင်ခဲ့တဲ့သမီးဖြစ်သူကိုယောက်ျားဖြစ်သူကလက်မခံတာကြောင့်ကလေးတွေကိုတယောက်တည်းပြုစုဆောင်ရှောက်နေရသူပါ။ရှာဖီကာဗီဂွန်းကအခုလိုပြောပါတယ်
။ဟာရမ်လာဂေအာသူမရှင်မုန်တူဇိုက်တေဘွာယလာရှာရမ်လာဂေ
ကျမကလေးကိုလူတွေကြားခေါ်မသွားရဲပါဘူး။လူတွေကမျိုးစုံပြောကြပါတယ်။ကလေးကိုပေးပြဖို့ကျမနှစ်ခါစူးစမ်းခဲ့ပါတယ်
။ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ UNFPA ရဲ့အဆိုအရတော့အိုအိမ်စွန့်ခွာထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာအမျိုးသမီးတွေတဲက13,000ကျော်တို့ဟာလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံခဲ့ရတယ်လို့ပြောဆိုထားတာပါဒီနှစ်ထဲမှာကလေးမွေးဖွားမှုနှုန်းကလည်းတိုးလာမယ်လို့ခန့်မှန်းထားပါတယ်ဒုက္ခသည်စခန်းတွေမှာတရက်ကိုအကြမ်းဖျင်းအဖြစ်ကလေးငယ်60ဦးလောက်မီးဖွားနေပြီးတချို့ကလေးတွေကတော့မိဘတွေကစွန့်ပစ်ကြတာကြောင့်အကူအညီပေးရအဖွဲ့အစည်းတွေနဲ့လူမှုအတိုင်းဝိုင်းတို့ကအတူဆောက်ရှောက်နေကြတယ်လို့လဲကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ကပြောဆိုထားတာပါအကူအညီပေးရအဖွဲ့အစည်းတစ်ခုဖြစ်တဲ့ Save the Children Fund က Beatrix Ochoa ကအခုလိုပြောပါတယ
် Our biggest concern for all children being born at this time of the year regardless of how they have been conceived
ဒီနှစ်ဒီကာလအတွင်းမွေးလာတဲ့ကလေးငယ်တွေအားလုံးအတွက်ကျမတို့အစိုးရဆုံးကိစ္စကတော့သူတို့ကိုဘယ်လိုပဲကိုဝင်ဆောင်ခဲ့ပါစေဒီကလေးတွေပေါ်မှာအမျိုးမျိုးဆွတ်ဆွဲပြောဆိုလာကြနိုင်တဲ့ကိစ္စပါကလေးတွေအားလုံးအနေနဲ့အကောင်းဆုံးပုံစံနဲ့သူတို့ဘဝကိုစတင်ပိုင်ခွင့်ရှိပါတယ်ကျမကြီးဆောင်ရှောက်မှုသူတို့ကိုဂရုစိုက်မဲ့မိသားစုပညာသင်ကြားခွင့်နဲ့အစာအာဟာရပြည့်ဝစွာရရှိခွင့်တွေရှိပါတယ
်မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုလက်သက်မခံသလိုအခုလိုဒုက္ခသည်တွေရဲ့ဆွတ်ဆွဲချက်တွေကိုလည်းအထောက်အထားခိုင်ခိုင်လုံလုံနဲ့တရားဥပဒေကြောင့်အရာဖြေရှင်းဖို့တိုက်တွန်းထားတာပါ ဒါပေမဲ့လို့လဲအကျန့်ဖက်ခံရမှုတွေကနေအသက်လူထွက်ပြေးရတဲ့အခြေအနေမျိုးမှာဒုက္ခသည်တွေအနေနဲ့လိမ်ပိုင်းဆိုင်ရာကျူးလွန်မှုအပါအဝင်အခွင့်အရေးချိုးဖောက်ခံရမှုတွေရဲ့လက်သက်တရားခံဘယ်သူဖြစ်တယ်ဆိုတာကိုခိုင်ခိုင်မာမာသက်သေတင်ပြဖို့ဆိုတာမဖြစ်နိုင်ဘူးလို့လဲရိုဟင်ဂျာအခွင့်အရေးလှုပ်ရှားသူတွေကထောက်ပြနေကြတာဖြစ်ပါတယ်ရှင်
မတ်သိန်ကြီးထိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်လွတ်တော်ဆရာသတင်းတွေကိုဆက်ပြီးတင်ပြပေးကြပါတယ်စရုပ်ဒအချိန်မြောက်ပြင်ဆင်လိုက်တဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေကိုဒီကနေ့ပြည်ထောင်စုလွတ်တော်မှာအတည်ပြုလိုက်ပါတယ်အာဂရိလိုက်စားမှုတိုက်ဖြတ်ရေးကိုအရှိန်ဟုန်မြင့်ပြီးတော့လှုပ်ဆောင်လာတဲ့ NLD ဆိုရလက်ထက်မှာတော့ဒီဥပဒေကိုပြန်လည်ပြင်ဆင်လိုက်တာဖြစ်ပါတယ်ပြင်ဆင်လိုက်တဲ့ဥပဒေကရောတကယ်ပဲအာဂရိလိုက်စားမှုကိုအရေးယူနိုင်မဲ့ဥပဒေလားဆိုတာမေးခွန်းထုတ်နေကြပါတယ်နောက်ဒီလက်ရှိအာဂရိလိုက်စားမှုကော်မရှင်ရဲ့လှုပ်ဆောင်မှုအပေါ်မှာတုံ့သက်သူတချို့ကမေးခွန်းထုတ်နေတာပါသတင်းပြေဆုံးကိုမတ်မေခစူးစီးတင်ပြပေးထားပါတယ်ရှင
်ဒီကနေ့ပြည်တော်စုလွှတ်တော်ကဒီဥပဒေကိုအတည်ပြုလိုက်တာဖြစ်ပါတယ်စတုဒ္ဓအချိန်မြောက်ပြင်ဆင်တဲ့ဒီဥပဒေချမ်းမှာငွေပေးငွေယူလုပ်တာအပြင်နိုင်ငံတော်ဘဏ္ဍာရမုံငွေတွေကိုလုံထုံးလုံနည်းနဲ့မညီပဲလုတာကြောင်းဆုံးရှုံးစေတာတွေကိုပါအာဂရိလိုက်စားမှုနဲ့အရေးယူနိုင်တယ်ဆိုတဲ့အချက်ပါသလိုတိုင်ကြားသူမရှိလဲကြော်စောသတင်းထွက်နေတယ်ဆိုရင်စစ်စစ်အရေးယူနိုင်တယ်ဆိုတဲ့အချက်တွေကိုဖြည့်ထားတာကြောင့်အာဂရိလိုက်စားမှုကိုအရင်ကထပ်ပိုပြီးအရေးယူနိုင်မယ်လို့အာဂရိလိုက်စားမှုကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကဒီဥပဒေကိုလွှတ်တော်မှတင်သွင်းချိန်မှာပြောဆိုခဲ့ပူပါတယ်ဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းက NLD အစိုးရပါတီဝင်ဝင်ကြီးတွေအနက်တဦးဖြစ်တဲ့ဗန္နောင်းခွန်ဝင်ကြီးဟောင်းဦးကျော်ဝင်းကိုအာဂရိလိုက်စားမှုဥပဒေနဲ့ပထမဆုံးအကြိမ်စုံစမ်းစစ်ဆေးခဲ့တာမှာအာဂရိလိုက်စားမှုကိုတိကျစွာဖော်ထုတ်နိုင်တဲ့တတ်သိမရှိလို့အရေးမယူနိုင်ခဲ့တဲ့အပေါ်ကော်မရှင်ကိုယ်ကတည်ဆဲဥပဒေအပေါ်မှာပါဝေဖန်မှုတွေမြင့်တက်လာခဲ့ပါတယ်လက်ရှိဒီဥပဒေနဲ့ပတ်သက်လို့နိုင်ငံရေးစီးပွားရေးလေလာတုံ့သက်သူဦးမင်းခင်ကတော့ကော်မရှင်ဟာပြည်သူတွေအားကိုးနိုင်တဲ့ကော်မရှင်တစ်ခုမဟုတ်သေးဘူးလို့ဝေဖန်လိုက်သလိုလက်ရှိဒီဥပဒေနဲ့ပတ်သက်လို့သူက
ဒေါက်ချောင်းဦးဝါဆက်ဆက်မှာအာဂရိနေဒီဝါချမ်းသာနေဥစားဒီကပြည်သူတွေနေနေတည်နေရတယ်ရှိတယ်။အဲဒါမျိုးတွေကိုဒီမှာပြည်နေကြောင်းလေးရေးတစ်စီးတစ်ပိုင်းနေတယ်ဒါမျိုးတွေကိုကြံနိုင်နေတယ်လို့အဲ့ဒါတော့ကျွန်တော်စောင့်မကြည့်အောင်ပါဒါနဲ့လက်ရှိဥပဒေပြင်ဆင်ချက်နေနေရတော့
ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညွညိုသိန်းကတော့လက်ရှိဥပဒေကပြည်တွေစိတ်ဝင်စားသလိုငါးကြီးကြီးဖမ်းနိုင်မဲ့ဥပဒေတစ်ခုဟုတ်မဟုတ်ဆိုတာကိုအခုလိုဥပဒေကိုတုံ့တက်ပြောဆိုသွားခဲ့ပါတယ
်။ဥပဒေကပြဋ္ဌာန်းထားတဲ့ရေဘူးကပြဋ္ဌာန်းချက်တွေကိုလည်းကော်မရှင်ကဟိုအလုံးစုံတရားရခိုင်လုံးမလိုက်နာနိုင်သေးတာတွေမဆောင်ရွက်နိုင်သေးတာတွေအများကြီးရှိတယ်ပေါ့နော်။ငါးကြီးကြီးကိုကြော်နိုင်လားမကြော်နိုင်လားဆိုတာဟာအချုပ်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ဥပဒေပြင်ဆင်ကြောင်းလဲမှုထက်ပိုပြီးအရေးကြီးတာဟာကော်မရှင်အနေနဲ့နိုင်ငံရေးကဘလောက်လွတ်လပ်တယ်လဲနဲ့ပေါ့နော်ဘလောက်ထိအာဂရိလိုက်စားမှုတိုက်ဖြတ်ရေးကိုအကြောက်တရားခင်းခင်းနဲ့လှုပ်ဆောင်ရဲတယ်လဲပုံမှန်မှုတည်တာပေါ့နော
်လက်ရှိမှာအာဂရိလိုက်စားမှုနဲ့ဆွဆွဲခံရတဲ့ဝင်ကြီးအချို့ရှိခဲ့ပေမဲ့ယာရုမနှုတ်ထွက်လိုက်တာနဲ့ပြည်စည်းသွားတာမျိုးဖြစ်နေတဲ့အပေါ်နိုင်ငံရေးလေလာသူတွေကထောက်ပြဝေဖန်မှုတွေရှိနေတာဖြစ်ပါတယ်နိုင်ငံရေးလေလာတုံ့သက်သူဒေါက်တာရံမျိုးသိန်းကတော့အာဂရိလိုက်စားမှုနဲ့ပတ်သက်လို့လက်ရှိအာဏာရအစိုးရ NLD ပါတီရဲ့လှုပ်ဆောင်မှုအပေါ်အခုလိုတုံ့သက်ပြောဆိုသွားပါတယ
်။အရင်အစိုးရလက်ထက်နဲ့နိုင်ရှင်မယ်ဆိုရင်တော့အာဂရိလိုက်စားမှုကအတန်ပြည့်ရော့လာတယ်လို့ပြောလို့ရတယ်။သို့တော်လည်းပဲတကယ်တမ်းပြောမယ်ဆိုရင်တော့အာဂရိလိုက်စားမှုတိုက်ဖြတ်ရေးကိုတော့ဟိုကြည်ကြည်ပြန့်ပြန့်နဲ့ပေါ့လေ။တနိုင်ငံလုံးအတိုင်းအတာနဲ့ပေါ်ဆောင်နိုင်တဲ့အပိုင်းမှာတော့ပေါ်တိတ်ပြီးတော့အားရစရာမရှိဘူးလို့မြင်တယ်။နောက်ပြီးတော့အားရလိုက်စားမှုတိုက်ဖြတ်ရေးမှာအရေးကြီးတာကရှင်းကောင်းနေလောက်ကိုဖမ်းပြနေလို့မရဘူး။ကျွန်တော်တို့ကြားတွေကိုဖမ်းပြဖို့လိုအပ်တယ်လို့မြင်တယ်။ဆန်ရင်းကိုနာနာဖွင့်နိုင်လို့လိုတယ်လို့မြင်တယ
်။လက်ရှိအားဂရီလိုက်စားမှုကော်မရှင်ကိုအသစ်ပြန်လဲဖွဲ့စည်းထားတာဖြစ်ပါတယ်။ကော်မရှင်ဥက္ကဋ္ဌအနေနဲ့ဝင်းကြီးဟောင်းတဦးဖြစ်သူဦးအောင်ကြီးကတာဝန်ယူထားတာပါ။ကော်မရှင်ကိုရောက်လာတဲ့တိုင်ကြားစာအများစုကလက်ရှိဒီဥပဒေနဲ့အရေးမယူနိုင်တဲ့အမှုတွေအများစုဖြစ်နေတယ်လို့ကော်မရှင်ကတော့ဆိုထားပါတယ်။အရေးမယူနိုင်တဲ့တိုင်ကြားစာတွေဟာလက်ရှိချိန်မှာစုစုပေါင်းတိုင်ကြားစာတွေရဲ့80ရာခိုင်နှုန်းနီးပါးတောင်ရှိတယ်လို့ကော်မရှင်ကဆိုထားပါတယ်ရှင်
။ဒါကတော့ဒီကနေ့ပြည်ထောင်စုလွှတ်တော်မှာအတည်ပြုလိုက်တဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေအကြောင်းမမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခု21ရာစုပြည်လုံးညီလာခံအတွက်ပြင်ဆင်နေတဲ့နောက်ဆုံးအခြေအနေကိုတင်ပြပေးကြပါမယ်။ပြည်ထောင်စုငြိမ်း ညာရေးညီလာခံ22ရာစုပင်လုံတတိယအကြိမ်အစည်းအဝေးမှာတရုတ်မြန်မာနယ်စပ်ဒေသကအခြေစိုက်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးကိုဖိတ်ကြားနိုင်ရင်းနဲ့ပတ်သက်လို့ပြန်လည်ညှိနှိုင်းမှုရှိနေတယ်လို့အစိုးရပြောခွင့်ရကပြောဆိုလိုက်ပါတယ်။ပြည်ထောင်စုညီညာရေးညီလာခံကိုတော့လာမယ့်ဇူလိုင်လဒုတိယပတ်လောက်မှာကျင်းပနိုင်ပွဲရှိပြီးတော့တရုတ်နယ်စပ်အခြေစိုက်အဖွဲ့တွေကတော့အားလုံးကိုဖိတ်ကြားမှသာတက်ရောက်မယ့်အခြေအနေမှာရှိနေပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရလွှတ်တော်နဲ့တက်မတော်အစုအဖွဲ့ကကိုယ်စားလှယ်တွေအစိုးရအစုအဖွဲ့ကပါဝင်သင့်ပါဝင်ထိုက်တဲ့ကိုယ်စားလှယ်တွေတိုင်းရင်းသားကိုယ်စားလှယ်တွေနဲ့အကျိုးဆောင်တွေဟာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ22ရာစုပင်လုံတတိယစည်းအဝေးအတွက်ကြိုတင်ညှိနှိုင်းဆွေးနွေးပွဲတွေကိုဒီလ19ရက်နေ့ကနေ21ရက်နေ့အထိနေပြည်တော်မှာကျင်းပခဲ့ပါတယ်ဒီစည်းအဝေးအပြီးမှာကျုပ်မြန်မာနယ်စပ်ဒေသမှာအခြေစိုက်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုဖိတ်ကြားရေးနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောထေကအခုလိုပြောပါတယ
်။ NC ရေးထုံးသားတဲ့ဟိုအဖွဲ့တွေပေါ့နော်။အရင်ကျွန်တော်တို့ဆွေးနွေးပွဲပေါ့ KMPP တို့ကကျွန်တော်ဖိတ်မှာဖြစ်ပါတယ်။ဒါပေမဲ့မြောက်ပိုင်းဖွဲ့နဲ့ပတ်သက်လို့တော့ကျွန်တော်တို့အစိုးရဘက်မှာနည်းနည်းလေးပြန်ဆွေးနွေးအောင်။မူလအတိုင်းတော့ကျွန်တော်တို့ဖိတ်ကြားဖို့တော့မှန်းတယ်တို့တော့နှုတ်နှစ်ဖက်သဘောထားပြန်ကြည့်ပြီးမှကျွန်တော်ဖိတ်မှာဖြစ်တယ်။အကုန်လုံးပါမပါတော့ကျွန်တော်တို့ပြန်ကြည့်အောင်အဲ့နဲ့ပတ်သက်လို့တော့ကျွန်တော်တို့မကြသေးဘူးမြောက်ပိုင်းဖွဲ့တွေတော့ဟိုပုံမှန်ပြတော့ဖိတ်တယ်သို့တော့ဒီဘက်အကုန်လုံးဖိတ်မလားဆိုတော့မသိသေးဘူ
းမြောက်ပိုင်းဖွဲ့တွေလို့ရင်ညွှန်းပြောဆိုတဲ့ပြည်မြမာနယ်စပ်အခြေစိုက်အဖွဲ့ခုနှစ်ဖွဲ့ဟာ FPNCC ကိုပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီကိုဖွဲ့စည်းထားပါတယ် FPNCC အနေနဲ့အဖွဲ့ဝင်အဖွဲ့အစည်းအားလုံးကိုဖိတ်ကြားမှသာ27ရာစုပင်လုံစည်းဝေးကိုတက်ရောက်မှဖြစ်ကြောင်းလည်းသဘောထားထုတ်ပြန်ထားပါတယ်လက်ရှိအခြေအနေမှာ FPNCC ရဲ့သဘောထားကိုဝိုက်ပြည်သွေးစည်းညွညွေးပါတီရဲ့လာရှိုးဆက်ဆံရေးယုံဒုတာဝန်ခံဦးညီရန်ကအခုလိုပြောပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးမှကျွန်တော်တို့အရင်မူအတိုင်းပါပဲအားလုံးတက်နိုင်မှာအားလုံးဖိတ်မှာကျွန်တော်တို့ FPNCC အနေနဲ့ပေါင်းနိုင်တယ်နော်တက်နိုင်တယ်ပေါ့နော်အဲ့ဒီအမူအတိုင်းပါပဲနော်ကျွန်တော်ဒီတော့တော့နော်ဖိတ်တဲ့ပုံစံတစ်ခွက်ချင်းဖိတ်တယ်လားဒါမှမဟုတ်ဆိုတော့ဒီ FPNCC အဖွဲ့လုံးဟိုအဖွဲ့အားလုံးကိုဒီကလာကတည်းကဘယ်ရက်ဖြစ်ကြာလာတဲ့အချိန်မျိုးပေါ်မှာမူပြီးမှဒီ FNCC အဖွဲ့တွေအားလုံးပြန်ပြီးမှရှင်းနေမှာတက်တဲ့မတက်တဲ့အဲ့ဒီမျိုးပြန်ပြီးမှဆုံးဖြတ်ဖို့များပါတယ်နော
်ပြီးခဲ့တဲ့လပိုင်းတွေကတော့ FPNCC အဖွဲ့ဝင်တွေဖြစ်တဲ့ KIA ကချင်း TNLA တအန်းပလောင် AA ရခိုင်စတဲ့တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်ကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်တစ်ချိန်တည်းမှာပဲတရုတ်အစိုးရကနေဆက်တည်ငြိမ်ရေးအတွက်ထိမ့်သိမ်းဆောင်ရွက်ကြဖို့အစိုးရနဲ့လက်နက်ကိုင်အဖွဲ့တွေကိုတိုက်တွန်းခဲ့တယ်လို့ FPNCC အဖွဲ့ဝင်တွေကလည်း27ရာစုပင်လုံမှာဖိတ်ကြားလာရင်တက်ရောက်ဖို့တိုက်တွန်းခဲ့ပါတယ်။ FPNCC ကလည်းနိုင်ငံရေးစီရင်တဲ့နေဆက်တည်ငြိမ်ရေးကိစ္စတွေအတွက်ဆွေးနွေးဖို့အသိရှိကြောင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့27ရာစုပင်လုံဒုတိယစည်းဝေးမှာ FPNCC အဖွဲ့ဝင်တွေဟာတရုတ်အစိုးရရဲ့တိုက်တွန်းချက်အရညီလာခံဖွင့်ပွဲကိုတက်ရောက်ခဲ့ပေမဲ့ပါဝင်ဆွေးနွေးခွင့်မရတာကြောင့်ညီလာခံနောက်ပိုင်းရက်တွေမှာဆက်မတက်ဘဲနေရက်ပြန်ခဲ့ကြပါတယ်။ဒီကနေ့ပြီးဆုံးသွားတဲ့အစိုးရလွှတ်တော်နဲ့တမ်ဘော်အစုအဖွဲ့ရဲ့အကြိုပြင်ဆင်မှုဆွေးနွေးပွဲမှာ27ရာစုပင်လုံတတိယစည်းဝေးကိုဇူလိုင်လဒုတိယပတ်မှာကျင်းပဖို့ရာထားပြီးနိုင်ငံအကြီးအကဲတွေပါဝင်တက်ရောက်နိုင်မဲ့ရက်ကိုပြန်လည်ညှိနှိုင်းဖို့ရှိနေပါတယ
်ပရရှိမန်ခင်ဗျာကဘာပေါ်မှာဒုက္ခသည်အရေးအတွက်ဟာတစ်နှစ်ထက်တစ်နှစ်ပိုများလာပြီး2019ခုနှစ်မှာဆိုရင်ဒုက္ခသည်အရေးအတွက်ဟာ68တန်းခွဲထီအောင်ရှိတယ်လို့ကုလသမဂ္ဂကဆိုပါတယ်ဇွန်လ20ရက်နေ့ကမ္ဘာဒုက္ခသည်များနေ့မှာထုတ်ပြန်လိုက်တဲ့ဒီစာရင်းဟာ2016ခုနှစ်ကတည်းကစာရင်း3သန်းလောက်ပုံများလာတာပါအထူးသဖြင့်စစ်ပွဲတွေပြည်ပခါတွေကြောင့်ဒုက္ခသည်အရေးအတွက်ဟာတိုးပွားလာနေတာဖြစ်ပြီးကျွန်တော်တို့မြန်မာနိုင်ငံမှာလည်းဆယ်စုနှစ်တည်းနဲ့ချီဖြစ်ပွားခဲ့တဲ့စစ်ပွဲတွေကြောင့်မကြာခဏဆိုသလိုဒုက္ခသည်တွေထွက်ပြေးတင်းရှောင်နေကြပါတယ်ဒီလိုဒုက္ခသည်တွေအရေးဘယ်လိုအဆုံးသတ်နိုင်မှာပါလဲဘယ်လိုအကူအညီတွေပေးနိုင်မလဲဆိုတဲ့အကြောင်းဒီဒီဘတ်စနေနေ့ညတရက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပေးပို့ထားမယ်ဆိုရင်တရက်လေးလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်ဒါမှမဟုတ်စာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကိုယ့်ရဲ့သဘောထားအမြင်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်တယ်လို့ email နဲ့ပေးပို့မယ်ဆိုရင်တော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့1-2-3-2-3-9-9-9-5လေးဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြတ်တဲ့သောတာရှင်တွေကိုဖိတ်ခေါ်အပ်ပါရခင်ဗျာ
လာမယ့်စနေညတဲ့လီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်တော်တာရှင်များရှင် VOA မြန်မာပိုင်းကထုတ်လွှင့်တင်ပြခဲ့တဲ့သတင်းလွှာတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းရဲ့ email လိပ်စာ bamis@voanews.com ကိုဆက်သွယ်ပေးပို့နိုင်တယ်လို့ကျမတို့ရဲ့ဖုန်းနံပါတ်ကတော့0932382555လေးဖြစ်ပါတယ်ရှင်။နောက်ဆုံးကြံနေသေးတဲ့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါရစေ။ NND ဆိုရလှုပ်ဆောင်နေတဲ့မြန်မာပညာရေးပြုပြေးပြောင်းလဲရေးစီမံကိန်းနဲ့ပတ်သက်တဲ့သတင်းဖြစ်ပါတယ်။မြန်မာပညာရေးပြုပြေးပြောင်းလဲနိုင်မှုအတွက်အမျိုးသားပညာရေးမဟာဗျူဟာစီမံကိန်းကို NND ဆိုရကရေးဆွဲနေပါတယ်ဒါပေမဲ့အထူးသဖြင့်အခြေခံပညာရေးပြုပြင်ပြောင်းလဲမှုမှာတော့အစိုးရနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကြားမှာတော့သဘောထားမတိုက်ဆိုင်တာတွေရှိနေတယ်လို့ပညာရေးခန္ဓာကျွမ်းကျင်သူတွေကပြောပါတယ်မိခင်ဘာသာစကားအခြေပြုတင်ကြားရေးစနစ်ကနေပြီးတော့မှအခြေခံအစ်စ်ကျောင်းသားတွေရဲ့တည်ယူမှုတိုးတက်နိုင်တယ်လို့ Federal Democracy ပညာရေးစနစ်အတွက်အထောက်အကူပြုနိုင်တယ်လို့လည်းမြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကနေပြီးတော့ထောက်ပြဝေဖန်မှုတွေရှိပါတယ်ဒီအကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုဇော်ထက်ကတင်ပြပေးထားပါတယ်ရှင်
။ခြေကံပညာဥပဒေကြမ်းပါဝင်မြို့သားပညာရေးမဟာဗျူဟာစီမံကိန်းကို2016ကစတင်ရေးဆွဲနေတာဖြစ်ပြီးအဲ့ဒီပညာရေးပြုပြင်ပြောင်းလဲရေးစီမံကိန်းတွေမှာတိုင်းရင်းသားဒေသတွေမှာရှိတဲ့ကျောင်းသားတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးထည့်သွင်းရေးဆွဲထားတဲ့အပိုင်းမှာအားနည်းချက်တွေရှိနေတဲ့အတွက်အစိုးရရဲ့ပညာရေးပြုပြင်ပြောင်းလဲမှုအပေါ်ဝေဖန်မှုတွေရှိနေပါတယ်။အထူးသဖြင့်တိုင်းရင်းသားဒေသတွေမှာရှိတဲ့ခြေကံပညာကျောင်းတွေမှာမြန်မာဘာသာစကားအပြင်မိခင်ဘာသာစကားနဲ့ပါသင်ယူနှစ်ချောင်းကိုတွဲပြီးပြတန်းပေးဖို့လိုလားနေကြတာဖြစ်ပါတယ်။တိုင်းရင်းသားတွေအနေနဲ့အစိုးရကျောင်းတွေမှာမြန်မာဘာသာနဲ့ရေးထားတဲ့ပြတန်းချက်တွေကိုနားမလည်ရကြအောင်ကျောင်းထွက်တဲ့ရာဂိုင်းနှုန်းကလည်းမြို့ပြတွေထက်တိုင်းရင်းသားဒေသတွေမှာပိုများနေပါတယ်။အခြေခံပညာရေးမူဝါဒအပိုင်းမှာဒီကိစ္စနဲ့ပတ်သက်ပြီးထည့်သွင်းဆောင်ရွက်သင့်တယ်လို့မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်အဖွဲ့ဝင်တဦးဖြစ်တဲ့ဒေါက်တာသိန်းလွင်ကအခုလိုပြောပါတယ်
။ဟိုအဓိကမြို့ကြီးတွေကိုမဆိုလိုဘူး။ဆောင်မြို့ကြီးတွေမှာကဒီတိုင်းနာမျိုးစုံရှိတဲ့ရန်ကုန်တို့မန္တလေးတို့ဆိုရင်တိုင်းနာတွေအများကြီးရှိတယ်။အဲ့ဒီကလေးတွေကဗမာလူနားလေပြီးသားဆိုရင်မြို့ပေါ်ကအကြောင်းတွေကဗမာလူသိနေရတယ်။ဘာကြောင့်လဲဆိုတော့နားလေပြီးဖြစ်လို့အခုကျွန်တော်တို့ပြောတဲ့ဟာကချေးရွာတွေတောင်ပေါ်ဒေသတွေမှာကလေးတွေကဗမာလူနားမလည်တဲ့အတွက်သူတို့စကားနဲ့တင်ဖို့ပေါ့။အခက်ခဲကကိုကျွန်တော်တို့ပြောတာကသင်မဲ့ဆရာကမရှိဘူးဆိုတာပြောတယ်။ဘာသာစကားတွေအများကြီးဖြစ်လို့ဘယ်လိုသင်မလဲဆိုတာပြောတယ်။ဘာသာစကားအများကြီးရှိပေမဲ့လည်းကြီးရွာတွေမှာဆိုရင်သူ့ရွာနဲ့သူ့လူမျိုးနဲ့နေကြတယ်။အဲ့ဒီဒေသတွေမှာသူ့စကားနဲ့တင်ဝင်ရှိတဲ့ဟာကဥပဒေပြဋ္ဌာန်းမှုလိုတယ်။တင်ဖို့လိုအပ်တဲ့ဆရာဥပဒေပြဋ္ဌာန်းပြီဆိုရင်အဲ့ဒီလူမျိုးတွေမှာသူတို့ဘာသာစကားတတ်တဲ့ရင်းနယ်ပညာတတ်တွေကိုဒါတင်ဖို့အတွက်သူတို့ဆောင်ရွက်ပေးနိုင်တယ်နိ
။အခြေခံပညာမူလနဲ့အကြောင်းတွေမှာတိုင်းရင်းသားဘာသာစကားနဲ့တင်ပေးနိုင်ဖို့2018ပညာသင်နှစ်အတွက်ပညာနှစ်တိုင်းအားလုံးမှာနေစားလာပြီးလက်ထောက်ကျောင်းဆရာပေါင်း 9,000 ကျော်ကိုခန့်ထားလိုက်ပါတယ်။ဒါပေမဲ့အဲ့ဒီစနစ်ကမြန်မာသင်ယူနှစ်နှစ်ကိုဘာသာပြန်သင်ကြားဖို့ဖြစ်တာကြောင့်တချို့ကလက်မခံနိုင်တာဖြစ်ပါတယ်။လူမျိုးစုတွေများရဲ့ဒေသရင်းနိုင်ငံတွေမှာလည်းဘာသာစကား၃မျိုးသင်ကြားရေးစနစ်ကိုသုံးနေကြပြီးအထူးသဖြင့်အခြေခံပညာအငယ်တန်းတွေမှာမိခင်တိုင်းရင်းဘာသာစကားကိုထည့်သွင်းသင်ကြားဖို့ပိုပြီးလိုအပ်တယ်လို့ဒေါက်တာသိန်းလွင်ကပြောပါတယ
်။ဖိလစ်ပိုင်မှာတုံးပြီးအင်ဒိုနီးရှားမှာတုံးတယ်၊ဖိလစ်ပိုင်မှာတုံးတယ်အိန္ဒိယမှာလည်းတုံးတယ်အိန္ဒိယမှာဆိုရင်ဘာသာစကား၃မျိုးစနစ်ကိုတုံးတာနိကမိခင်ဘာသာစကားရဲ့နိုင်ငံတော်ဘာသာစကားရဲ့နိုင်ငံတကာတုံးတဲ့အင်္ဂလိပ်ဘာသာစကားရဲ့
ပညာရေးမူဝါဒမှာ Federal Democracy ပညာရေးစနစ်နဲ့ဒေသအလိုက်သင်ယူညွှန်းတန်းတွေကိုပြဋ္ဌာန်းခွင့်ရနိုင်ဖို့တိုင်းသားဒေသခံတွေကတောင်းဆိုနေကြတာပါဥပဒေပိုင်းမှာဘိုးချုပ်ကင်မှုရှော့ချရဲဆိုပေမဲ့လက်တွေ့နဲ့မကိုက်ညီသေးဘူးလို့မွန်စေတနာဖွံ့ဖြိုးရေးဖောင်ဒေးရှင်းကမိငွေလေးကအခုလိုပြောပါတယ
်အကယ်ဒမီမြေဆွဲတဲ့နေရာမှာလည်းတိုင်းသားတွေမြန်မာပါဖို့လို့လေအဲ့ဒါမှတာလျင်ဒါဒီကျွန်တော်တို့သွားချင်တဲ့ဒီတိုင်းနာတင်ကြချင်းမျိုးတွေအာဒီစင်ထရလိုက်ဇေးရှင်းကိုပို့ပြီးတော့ဖြစ်နေတယ်ပေါ့အခုကျတော့သူတို့လောက်တဲ့အမီချာကျတော့ဒီစင်ထရလိုက်တော့လောက်တော့လောက်နေပါရဲ့ဒါပေမဲ့တကယ်တကယ်အတောင်ထက်ထော်တာကျတော့တိုင်းနာတွေမဟုတ်ဘူးဖြစ်နေတယ
်ခြေခံပညာကဏ္ဍမှာသင်ယူညွှန်းတဲ့အားလုံးပြုပြင်ပြောင်းလဲတာကို2016ကစတင်ခဲ့ပြီး2022ပညာသင်နှစ်မှာအပြည့်အစုံလှုပ်ဆောင်သွားမယ်လို့ဆိုပါတယ်
ကိုယ်စားထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ကြာသာပတေးညချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့ကျန်းမာရေးခန္ဓာ၊ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2018ခုနှစ်ဇွန်လ22ရက်နေ့ကြာသပတေးနေ့ညအတွက်ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 15653ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ51 kHz 933ကနေလိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့တင်ဆက်ပေးမယ့်အပတ်စဉ်ခန္ဓာတွေကမြမအရေးသုံးသက်ချက်၊ကျန်းမာရေးခန္ဓာနဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်မှာဆိုရင်တော့
နံပါတ်1ကရေဘုံတန်ဖိုးနေရာမရှိဘူး။နံပါတ်2ကစားတော့အဲ့ဒီရေပြင်းတွေကိုဒီမှာဆက်ကိရှိတယ်။
မကြာခင်အပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဦးဆုံးကျန်းမာရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်အတွက်ကျန်းမာရေးခန္ဓာမှာတော့သွေးလွန်တုပ်ကွေးအတွက်ဘယ်အချိန်မှာဆေးရုံတင်သင့်တယ်ဆိုတဲ့အကြောင်းကိုတင်ပြထားမှာပါ။ဆေးရုံနေမှာသွေးလွန်တုပ်ကွေးအတွက်စိုးရင်ပြီးတော့လာရောက်တဲ့လူနာတွေမလိုအပ်ဘဲနဲ့များမသွားအောင်ဘလို့လူနာတွေကိုသာဆေးရုံတင်သင့်တယ်ဆိုတာကိုသိထားသင့်တယ်လို့ကလေးအထုကူတွေကပြောပါတယ်။သွေးလွန်တုပ်ကွေးဖြစ်နိုင်ခြေကိုဘလို့သိနိုင်ပြီးတော့ဆေးရုံတင်ရမယ့်အန္တရာယ်လက္ခဏာတွေကတော့ဘလို့ရှိကဒီလက္ခဏာတွေမရှိပေမဲ့လည်းဘလို့လူတွေကိုဆေးရုံတင်ထားဖို့လိုပါတယ်ဒီအကြောင်းကလေးထုကုနဲ့ဆေးသက်ကသူ1ကလေးကျန်းမာပညာဌာနရဲ့အငိမ့်စားဌာနမှပါမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းမင်းမြတ်တင်ပြထားတာနားဆင်ပါရှင
်โอเคကလေးထုကုဆရာဝန်ကြီးပါမောက်ခဒေါက်တာစောဝင်းခင်ဗျာဒီသွေးလွန်တကွေးဖြစ်တာနဲ့ပတ်သက်ပြီးတော့ဒီနေ့မှာဆရာကြီးထူးခြားတဲ့အနေထားဘယ်လိုရှိလဲ
သွေးလွန်တကွေးရဲ့သဘောကတော့ဒီနေ့လောက်မှာတခါပြည်ထောင်စုတက်တယ်ပေါ့နော်။အထောက်ချက်ခွင့်မှာဒေါက်တာလေးဖြစ်သွားတာများပါတယ်။ဒါပေမဲ့မနစ်နဲ့ဆိုင်တော့ဒီနေ့ကဖြစ်သွားတဲ့လူတွေပေါ့။ဖြစ်နေနေလည်းတလုံးကလည်းတော့သုံးတော်ကြီးပါပေါ့။ဖြစ်သွားပြီးတော့ဆက်ရှိရအောင်ဒီစုံမှုရှိရဆိုတော့ဒီနေ့ဇာတိကသိရပါတယ်။အဲ့ဒီမှာတော့အများဆုံးကရန်ကုန်တိုင်းကတော့ထုံးစံတိုင်းလူကြီးလက်ထူတဲ့965ရောက်ဆိုတော့အများဆုံးရှိတာသိရပါတယ်။
ဟုတ်ကဲ့။နောက်ဆေးရုံတွေကိုလူနာတွေရောက်တဲ့အနေထားရော
။ဆေးရုံများတော့ကြလည်းဖြစ်တယ်ကလေးတွေကြောင်းပွင့်တဲ့အခါကျတော့ဒီဖြားလာလာနဲ့တယောက်တယောက်ကူးကြတယ်ဝိလံတကူနဲ့ဖြစ်တာရှိတယ်ဆိုတော့အားလုံးကလည်းဒီကျွန်တော်မျိုးကတော့ဆွေးရင်ကျွန်တော်ဆေးရုံနေမှာတော့ခုရပိုင်းမှာလာတဲ့လူတွေများလာပါတယ်ကလေးတွေလာများလာပါတ
ယ်ဟုတ်ကဲ့ဆရာကြီးဒီတစ်ဖက်မှာတော့ဟိုဆေးရုံတက်ဖို့တကယ်အရေးပေါ်အခြေအနေမှာလိုအပ်တာပါဆရာနော်ဒါပေမဲ့ပါမန်အခြေအနေမှာဆိုရင်တော့လေဒီဆေးရုံတက်ဖို့ခုနကလိုမျိုးဒီဆေးရုံမှာလူတွေဟိုအရန်များမနေဘူးကအရေးကြီးတဲ့ခါကျတော့ဒီဆေးရုံကိုဘယ်လိုအချိန်မှာတက်သင့်တယ်ဘယ်လိုအချိန်မှာမတက်သင့်ဘူးဆိုတာလေးရှင်းရှင်းလေးရှင်းပြပေးလို့ရမှာ
သွေးလွန်တကွေးဖြစ်တယ်ဆိုတော့လေလူတွေကစိတ်ပူကြတာပေါ့နော်ဒီမှာတော့လေဒီသွေးလွန်တကွေးဖြစ်တာလေကောင်းနေတဲ့ကလေးတယောက်ကရပိုင်းတည်းမှာပေါ့နော်ဒီနေ့တည်းမှာဖြစ်သွားပြီးတော့တက်ဆုံရှုံမှုတွေပိုင်းလေအခုနောက်ပိုင်းမှာတော့ဆုံရှုံမှုနည်းပါတယ်တော်တော်လေရှိနေတော့ပေါ့ရှိနေတော့မိသားတွေအခေါ်တော့ကလည်းဆိုးရိမ်ပါတယ်ကျွန်တော်ဆရာဝန်တွေဘက်ကလည်းဆိုးရိမ်ပါအဲ့တော့ဒီဆေးရုံစီကံမှာလည်းဒီသွေးလွန်တုပ်ကွေးဖြစ်ပြီးလို့ဆေးရုံတက်တာပြီးရင်ဒီလိုသွေးလန့်တာဖြစ်ရင်အားလုံးကနိုင်နဲ့ညဖြစ်စုခုတာပါအဲ့တော့မလိုဘဲနဲ့လူတွေများနေတာလည်းမကောင်းဘူးပေါ့နော်တိုးတော့လေဆေးရုံကိုရောက်တဲ့လူကမရဘူးဆင်းနေတဲ့ချိန်မတင်ဘူးဆိုလည်းခုတမှုကအထက်ကျပို့ရှိနိုင်ပါအဲကြောင့်မလို့ဒီဘလူနာရောမလူနာရှင်မိပါတွေရောထွေထွေရောကောင်းလို့ဆရာဝန်တွေရောကျမ်းမာရေးဝန်ထမ်းတွေရောသွေးလွန်တုပ်ကွေးနဲ့ပတ်သက်လို့တော့တော်တော်လေးသိထားဖို့ကောင်းပါဟုတ
်ကဲ့
အဲ့တော့ဒီသွေးလွန်တုပ်ကွေးနဲ့ပတ်သက်လို့ဘယ်ထမတိထားမယ်ဘယ်ထမဆေးဥတည်ရမယ်ဘယ်ရည်ရည်နဲ့လက္ခဏာတွေဆိုတာကိုသိစေတော့တော်တော်လေးသုံးဝင်ပါလေပမာဆုံးသိဖို့လိုတာတော့သွေးလွန်တုပ်ကွေးဖြစ်နိုင်ခြင်းရှိမရှိပါနော်အဲ့ခုနပိုင်းမှာဒီသွေးလွန်တုပ်ကွေးဖြစ်နိုင်ခြင်းရှိရဲဆိုတာကိုလည်းလို့သတ်မှတ်ထားလဲဆိုတော့ဖြားရတဲ့ဒီအပ္ပါချက်တွေရဲ့လက်ချက်စီသတ်မှတ်ပါအဲ့ဒါတွေကတော့အောအားနဲ့ဇေလာမှာပြင်ထွက်တဲ့ကိုယ်ရဲ့ခိုင်ခင်းတော့ပေးလို့ဒီနိုင်ကြရတယ်စံတက်တဲ့ဆရာဝန်တွေတော်တော်များစံတက်ပါရင်ဒါ test test ကိုပေါ့နော်အဲ့ဒါ positive ပေါ့နော်ဆိုတော့ setting တော်တော်များတက်တယ်ပေါ့နော်နောက် foundation နဲ့ complementary အားနဲ့ဒ
Okay, sir. I don't know to say the Taman Tunuto Gupiani and the Ashida Saint Yangla, we saw you say Blue Lacanario, Dubu, Chile.
ကိုဝင်းမင်းစီစဉ်တင်ဆက်ခဲ့တဲ့ကျမ်းမာရေးခန္ဓာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုကြာသပတေးနေ့ညချမ်းနဲ့တောက်ကြမနက်ခင်းနေ့မှာစောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့ဥအောင်ခင်ရဲ့မြမအရေးတုံးသက်ချက်ကိုတင်ပြပေးကြပါတယ်ဒီသတင်းပတ်မှာတော့မြမတရားစီရင်ရေးအကြောင်းဥအောင်ခင်ကလေ့လာတုံးသက်ထားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြထ
မြမတရားစီရင်ရေးစနစ်ဟာနှစ်ပေါင်းများစွာဆင့်အာဏာရှင်ရဲ့လက်ကင်တုပ်ဖြစ်ခဲ့တာကြောင့်ဒီမိုကရေစီလှုပ်ရှားမှုကိုပြင်းထန်ညှိမှန်းတဲ့ရန်တရားတစ်ခုလိုဖြစ်ခဲ့ပါတယ်။ရွေးကောက်ပွဲနိုင်သူအစိုးရဖွဲ့တဲ့စနစ်ကျင့်သုံးတော်လဲအကျင့်ဟောင်းကိုဆွတ်လွတ်ဖို့ကက်ခဲနေပုံရပါတယ်။ဒါကြောင့်တရားစီရင်ရေးကဏ္ဍတင်းဆောင်နေတာကိုပြန်လည်တင့်မှတ်လာအောင်လုပ်ဖို့တရားလွှတ်တော်ချုပ်ကိုတိုက်တွန်းကြောင်းလွန်ခဲ့တဲ့နှစ်မတ်လကပြည်သူ့လွှတ်တော်မှအစိုးရတင်သွင်းကြပါတယ်။ တလုံးလောက်တာဟာတရားရုံးတို့ရဲ့ဂုံတိတ်ခါကိုတိကိုက်စေတဲ့မတိမဲ့မြင်ပြုမှုလိုဖြစ်နေကြောင်းတရားလွှတ်တော်ချုပ်တရားသူကြီးတဦးဖြစ်တဲ့ဦးစိုးညွန့်ကတုံ့ပြန်ပါတယ်တရားရုံးကိုဝေဖန်တာကိုမတိမဲ့မြင်မလေးမစားလုံးမှုအဖြစ်သတ်မှတ်တာဟာတရားဌာနဝန်ထမ်းတို့ရဲ့အကျင့်တလိလူဖြစ်နေပုံရပါတယ်နောက်နှစ်လလောက်ကြာတော့ဒီလိုတုံ့ပြန်ပြောဆိုမိတာကိုခွင့်လွှတ်ဖို့ဦးစိုးညွန့်ကပြည်သူ့လွှတ်တော်အစည်းအဝေးမှာတောင်းပန်ပြန်ပါတယ်အခြေခံဥပဒေပုံမှ302အရာလွတ်တော်ကိုယ်စားလှယ်တွေကတရားလွတ်တော်ချုပ်တရားသူကြီးတဦးဦးကိုစွပ်စွဲပစ်တင်နိုင်တာကိုသတိရပြီးတရားစီရင်ရေးဌာနကိုဝေဖန်တာဟာမတိမဲ့မြင်ပြုရာမရောက်ကြောင်းရှင်းပြသွားတာပါပဲ
အကျင့်ပြတ်တရားသူကြီးကိုစွပ်စွဲပစ်တင်နိုင်အောင်အခြေခံဥပဒေကဖန်တီးထားတာဖြစ်ပါတယ်စွပ်စွဲပစ်တင်မှုဟာမှန်ကန်တဲ့အတွက်တရားလွှတ်တော်ချုပ်တရားသူကြီးယာဒူးမှာဆက်ပြီးထမ်းဆောင်ဖို့မသင့်လို့လွှတ်တော်ကဆုံးဖြတ်ရင်အဲ့ဒီတရားသူကြီးကိုယာဒူးရက်ဆဲဖို့တမရကဆောင်ရွက်ရမယ်လို့အခြေခံဥပဒေမှာဖော်ပြထားပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်တရားလွှတ်တော်ကတရားသူကြီးတွေကိုလည်းလွှတ်တော်အသီးသီးကစွပ်စွဲပစ်တင်ပိုင်ခွင့်ရှိပါတယ်။တိုင်းပြည်နယ်တရားလွှတ်တော်မှာတရားသူကြီး58ဦးရှိတဲ့အနေနဲ့အမျိုးသမီးက22ဦးသို့မဟုတ်40ရာခိုင်နှုန်းပါဝင်ပါတယ်သူတို့အောက်မှာခရိုင်တရားသူကြီး218ဦးနဲ့မြို့နယ်တရားသူကြီး989ယောက်ရှိကြောင်း138မျက်နှာရှိတဲ့2019ခုနှစ်တရားရုံးနှစ်စဉ်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ
်နာမည်အကြီးဆုံးအမှုကတော့မန္တလေးတိုင်းဒေသကြီးမတရားမြို့နယ်အမျိုးသမီးတရားသူကြီးကိုအမှုစစ်ဆေးနေတုန်းရှင့်နေဦးတော်ဝင်းကဖဏတ်နဲ့ပြစ်ပေါက်တဲ့လောက်ရဖြစ်ပါတယ်2017ကလေးကစတင်ခဲ့တဲ့အမှုဖြစ်လို့အမှုတတန်း6နှစ်အကြာမှာတရားသူကြီးဖဏတ်နဲ့အပေါက်ခံရတာဖြစ်ပါတယ်။တရားစီရင်မှုနှောင့်နှေးတာဟာတရားမျှတမှုကိုငြင်းပယ်ရရောက်တယ်လို့ဥပဒေဆိုရရှိပါတယ်။နောက်နှစ်လအကြာ2019ဩဂုတ်လနေ့ရက်နေ့မှာမြန်မာနိုင်ငံတရားသူကြီးများအတွေ့တရားစီရင်ရေးကျင့်ဝတ်ဆိုတဲ့ဆက်ရှိမျက်နှာညွှန်ကြားလွှာကိုတရားလွှတ်တော်ချုပ်ကထုတ်ပါတယ်။ရုပ်ပြက်ဆင်းပြက်ဖြစ်နေတဲ့မြမတရားခွင်ကိုအဖတ်ဆဲတဲ့သဘောဖြစ်တယ်လို့မြင်ကြပါတယ
်။တရားလွှတ်တော်ချုပ်နဲ့ပြည်နယ်နဲ့တိုင်းတရားလွှတ်တော်14ခုရှိပါတယ်။သူတို့အောက်မှာ KI နဲ့ကိုပိုင်အုပ်ချုပ်ဒေသတရားရုံး82ခု၊မြို့နယ်တရားရုံး330နဲ့အခြားတရားရုံး22ခုစုစုပေါင်း424ရုံရှိပါတယ်။တရားရေးရအရာရန်1300နီးပါးမှာအမျိုးသမီးက53ရာခိုင်နှုန်းရှိပါတယ်။စီးရေးစကြီစတဲ့တရားရုံးအမှုတန်း4400ကျော်ရှိပါတယ်။တရားရေးအရာတန်း630ကျော်နေရာလစ်လပ်နေတာကိုဖြည့်ဆည်းဖို့လိုပါတယ်။တရားလွှတ်တော်ချုပ်တရားသူကြီးတဦးဟာတစ်နှစ်မှာ382မှုစီရင်ဆုံးဖြတ်ပြီးပြည်내နဲ့တိုင်းအဆင့်မှာတရားသူကြီးတဦးဟာတစ်နှစ်ကို189မှုဆုံးဖြတ်ပါတယ်။ခရိုင်တရားသူကြီးတဦးကတော့တစ်နှစ်139မှုဆုံးဖြတ်ပြီးမြို့နယ်တရားသူကြီးကတော့တစ်နှစ်ကို482မှုဆုံးဖြတ်ကြောင်းသိရပါတယ်။တရားရုံးအဆင့်တိုင်းကိုရောက်လာတဲ့အမှုအရေးအတွက်ဟာတရားသူကြီးတဦးစီရဲ့စွမ်းဆောင်နိုင်မှုပမာဏထက်ပိုများနေတယ်လို့သိရပါတယ်
။မြမတရားလွှတ်တော်ချုပ်ကို2019မှာအမှုပေါင်း4000ကျော်ရောက်လာလို့တရားသူကြီးတဦးအမှု400ကျော်စစ်ဆေးကြောင်းသိရှိရပါတယ်။အမေရိကန်တရားလွှတ်တော်ချုပ်ကိုရောက်လာတဲ့အမှုပေါင်းဟာနှစ်စဉ်9000လောက်ရှိပြီမဲ့နှစ်ရာခိုင်နှုန်းကိုသာတရားသူကြီး၉ဦးကကြားနာတယ်လို့ဆိုပါတယ်။ဒီအရေးအတွက်တော့ပဲနိုင်နိုင်နင်းနင်းလုံနိုင်တယ်လို့ဆိုပါတယ်။တိုင်းနယ်ပြည်နယ်တရားသူကြီး၂ဦးဟာတစ်နှစ်215မှုလက်ခံစစ်ဆေးပြီးခရိုင်တရားသူကြီး၂ဦးက150ကျော်အမှုလက်ခံစစ်ဆေးပါတယ်။မြို့နယ်တရားသူကြီးကတော့တစ်နှစ်အမှု900လောက်လက်ခံစစ်ဆေးပါတယ်။တိတ်ခါရှိရှိတာဝန်သိသိနဲ့တာဝန်ထမ်းဆောင်နိုင်ဖို့2018က2022အထိ9နှစ်မဟာဗျူဟာစီမံကိန်းကိုစတင်အကောင်အထည်ပေါ်နေပါလေ။တရားစီရင်ရေးဌာနဝန်ထမ်းတွေအရေးအသွေးတက်လာပြီးအမှုကိုအချိန်မီစစ်ဆေးဆုံးဖြတ်နိုင်ဖို့မဟာဗျူဟာစီမံကိန်းကရည်ရွယ်ပါလေ။လက်ရှိအခြေအနေမှာလက်ခံစစ်ဆေးတဲ့အမှုနဲ့ဆုံးဖြတ်ချက်ပြီးတဲ့အမှုအရေးအတွက်ဟာတိတ်ကွာခြားလာတာမဟုတ်ပါဘူး။တနည်းအမှု900လက်ခံစစ်ဆေးတဲ့မြို့နယ်တရားသူကြီးတဦးဟာ900နီးပါးဆုံးဖြတ်နိုင်တာကြောင့်96ရာခိုင်နှုန်းပြည့်စည်တယ်လို့ပြောနိုင်ပါတယ်ခင်ဗျာ
။ဦးအောင်ခင်စီစဉ်တင်ဆက်တဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။
ဒီစီစဉ်ကိုတော့အပတ်စဉ်ကြာသပတေးနေ့ညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံတဝန်းကတိုင်းရင်းဒေသကသတင်းတွေတိုင်းရင်းသားတွေအတန်တွေကိုစူးစီးပြီးတော့တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်အထူးကိုယ်စားလှယ်ရဲ့ရခိုင်ပြည်နယ်မောင်နှောခီးစဉ်တွင်ဟိန္ဒူမျိုးသမီးတွေအပါအဝင်မြို့နဲ့မွတ်စလင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဗိုလ်ချုပ်အောင်ဆန်းကျေးရုပ်ဆိုင်ထူထားရှိမဲ့ကရားပြည်နယ်အစိုးရရဲ့အစီအစဉ်ကိုလူထုအသင်းအဖွဲ့တွေကနေကန့်ကွက်ခဲ့ကြတဲ့ဆိုတာနဲ့ရခိုင်ပြည်နယ်အတွင်းရေကြီးရေလွှမ်းမှုခဲ့လို့ထိခိုက်မှုအခြေအနေတွေအကြောင်းကိုကြားကြရမှာပါ။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာနိုင်ငံကိုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်အထူးကိုယ်စားလှယ် Mrs. Christine Sharana Bajana ဟာပြည်ခဲ့တဲ့တနင်္လာနေ့ကတူမရဲ့မောင်တော်ခရီးစဉ်အတွင်းအာစာအကြမ်းဖက်အဖွဲ့ကနေအစုလိုက်တပ်ဖြတ်မှုကိုခံခဲ့ရတဲ့ရဲဘော်ကြနဲ့ခမောင်းစိတ်ကြီးရွာကဟိန္ဒူအမျိုးသမီးတွေအပါအဝင်မျိုးနဲ့မွတ်စလင်တွေကိုလည်းတွေ့ဆုံခဲ့ပါတယ်ဟိန္ဒူအမျိုးသမီးတွေကလွန်ခဲ့တဲ့နှစ်ဩဂတ်လ25ရက်နေ့ကသူတို့ရွာသားတွေကိုအာစာအကြမ်းဖက်အဖွဲ့ကတပ်ဖြတ်ခဲ့တဲ့အခြေအနေတွေကိုပြောပြခဲ့တယ်လို့မျိုးအမျိုးသားတွေကလည်းသူတို့တွေ့ကြုံခဲ့ရတဲ့အဖြစ်အပျက်တွေကိုပြောပြခဲ့တယ်လို့ရခိုင်အုပ်ချုပ်ရေးမှူးကဝန်ထမ်းတဦးကပြောပါတယ်ခရစ်စတင်ရှာရနာဘာဂျနာဟာစစ်တွေမြို့မှာရခိုင်အမျိုးသားပါတီ ANP ကခေါင်းဆောင်တွေနဲ့တွေ့ဆုံရမှာတဖက်နိုင်ငံကိုထွက်ခွာသွားတဲ့သူတွေကိုပြန်လည်လက်ခံရေးအစီအစဉ်နဲ့ပတ်သက်လို့ပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရကပါရခိုင်အမျိုးသားပါတီကိုတဆုံတရာဆွေးနွေးတိုင်ပင်တာမရှိတဲ့အတွက်ပါတီရဲ့သဘောထားကိုမပြောနိုင်ကြောင်းတုံ့ပြန်ခဲ့တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ် Mrs. Christine Sharana Bajana ဟာတောင်ပြိုလက်ခံရေးစခန်း၊လှဘိုးကောင်ကြားစခန်း၊ဘင်္ဂလားမြန်မာချစ်ကြည်ရေးတရားနဲ့နိုင်ငံတကာနယ်စပ်မြေမှနေထိုင်ကြတဲ့မွတ်စလင်ဒုက္ခသည်တွေနဲ့လည်းတွားရောက်တွေ့ဆုံခဲ့ပါတယ်
ကရယာပြည်နယ်လွိုင်ကုံမြို့ကဂန္ဓဟေဝံလူထုပန်းချံမှာပူကျုံအောင်ဆန်းကျေးရုပ်စိုက်လူသားရှိမဲ့အစီအစဉ်ကိုချက်ချင်းရပ်တန့်ပေးဖို့ပြည်နယ်တွင်းလူထုအသင်းအဖွဲ့တွေကပြည်နယ်စုရကိုစွန်လ16ရက်နေ့ကအိတ်ဖွဲ့စာရဆောင်ပေးပို့ခဲ့ပါတယ်ပူကျုံကျေးရုပ်တည်ဆောက်ရေးနဲ့ပတ်သက်ပြီးပြန်လည်သုံးသပ်ဖို့ပြည်နယ်ရဲ့သမိုင်းစဉ်လာအမျိုးသားနဲ့နိုင်ငံရေးရကန့်ကွက်တယ်လို့ဂရင်းနီပြည်သူအသင်းအဖွဲ့တွေကပြောပါတယ်သိန်း900တန်ပူကျုပ်ကျေးရုပ်ကိုမွန်ပြည်နယ်မော်လမြိုင်မြို့မှာတွားရောက်ဆွတ်လုပ်နေပြီဖြစ်တယ်လို့ဂုံကျဆေးတွေကတော့ပြည်နယ်ဆိုရရဲ့ဘတ်ဂျက်နဲ့ပြည်ပကလှူရှင်တွေထံကောက်ခံတွားမှာဖြစ်ပါတယ
်။ပဲခူးတိုင်းဒေသကြီးရတာရှင်မြို့နယ်နဲ့ကရင်ပြည်နယ်တန်တောင်မြို့နယ်ကြားမှာ KNU ကရင်အမျိုးသားစည်းရုံးအဖွဲ့ကမြေယာပိုင်ဆိုင်ခွင့်လက်မှတ်နဲ့ပတ်သက်လို့တိုင်းနယ်လုံးဝန်ကြီးကကန့်ကွက်ခဲ့ပါတယ်။ KNU ထုတ်ပေးတဲ့မြေယာပိုင်ဆိုင်ခွင့်လက်မှတ်ဟာနိုင်ငံတော်အစိုးရထုတ်ပေးတဲ့မြေယာပိုင်ဆိုင်ခွင့်လက်မှတ်ပုံစံ9နဲ့အလားတူနေပြီးအဲ့ဒီနေရာတွေဟာတိုင်းဒေသကြီးအစိုးရအုပ်ချုပ်တဲ့ဒေသဖြစ်တဲ့အတွက်အစိုးရအုပ်ချုပ်ရေးဆိုင်ရာကိစ္စတွေကို KNU ကဝေရောက်စုဖက်ခြင်းမပြုဖို့ဇွန်လ12ရက်နေ့မှာထုတ်ပြန်တဲ့နယ်လုံးဝန်ကြီးရဲ့ကန့်ကွက်စာမှာပါဝင်ပါတယ်အဲ့ဒီဒေတာတွေဟာအစိုးရကလက်လန်းမမီတဲ့အတွက်မြန်မာပိုင်ဆိုင်ခွင့်လက်မှတ်ထုတ်ပေးဖို့ KNU ထံမကြခဏတောင်းခံစာတင်ပြတာတွေလည်းရှိတယ်လို့ KNU ဖက်ကဆိုပါတယ်
။မွန်ပြည်နယ်မှာဇွန်လ18ရက်နေ့ကမကြုံစဘူးမိုးတဲတန်စွာရွာသွန်းခဲ့တဲ့အတွက်ရင်းမြို့မှာကျင်းပဖို့စီစဉ်ထားတဲ့ငင်းချမ်းရေးလူထုစကဝိုင်းကိုရက်ရွှေဆန်းလိုက်ရတယ်လို့ပွဲစီစဉ်သူနိုင်ကိုသူကပြောပါတယ်။မိုးလေဝါဒအခြေအနေကောင်းမွန်လာတဲ့အခါမှာဟောပြောသူတွေနဲ့ပြန်လည်ညှိနှိုင်းပြတဲ့အခါမှာငင်းချမ်းကြီးစကဝိုင်းပြန်လည်ကျင်းပမယ့်အစီအစဉ်ကိုအသိပေးကြေညာသွားမယ်လို့သူကပြောပါတယ်။ဒီငင်းချမ်းကြီးလူထုစကဝိုင်းဟောပြောပွဲမှာမွန်ပြည်တပ်ပါတီကဒုတိယဦးသားနိုင်ဟန်တာပြည်ထောင်စုငင်းချမ်းကြီးဖော်ဆောင်မှုပူးတွဲကော်မတီ UPTG စီကအသွေးမှုဖွဲ့ဝင်မင်းစရာဦးနိုင်ငံရေးလှိလာတုံ့တတ်သူစာရေးဆရာဦးသေးသိန်းခေါ်နှောင်ကျော်နဲ့တကောင်းနိုင်ငံရေးလှိလာမှုအရာဖက်ဖွဲ့စည်းကဦးရဲမျိုးသိန်းတို့ဥဆောင်ဆွေးနွေးဖို့စီစဉ်ခဲ့တာဖြစ်ပါတယ်။
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့မှာပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်ဒေသခံတွေခရီးသွားလာရေးအတွက်လုံခြုံစိတ်ချမှုမရှိဖြစ်နေပါတဲ့ဇွန်လ20ရက်နေ့နေ့လယ်ပိုင်းကမူဆယ်မြို့ဆိုင်းခေါရွာနဲ့ဆယ်လန့်ရွာကြားကတံတားအောက်မှာမပေါက်ကွဲသေးတဲ့မိုင်းတစ်လုံးကိုစိန်ကြော့ပြည်သူစစ်နဲ့အစိုးရတပ်တို့ဖြုတ်တိမ်နေစဉ်မှာအမည်မသိလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကပြစ်ခတ်တာကြောင့်အတန်ကြာပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်
Eddie Mind Town do ya let they go Matia did the loo, down boga nipika kedu regule Matia Bulu, Muse did a can sai mauga biobare, Muse Mioma, a soya set up away, low shani the lena kind up with Amya Apia, Shini Bare.
Chimine Mutu Bimuna, Harim Bim Jiwama, Jonsia Siamadu, Mio 90 Raja, a Huchinti, Jamopo 90 Wulu, Jonsia Ji Uhara Oga biobare. Mutu bi miogane, mind the yala weira, harembi jiwama, tawan tansong met jansia jamariha, bigger paga, mosa mepia yard wombi, mibu mu, gala piazi murija, thru tawan jama jiwago, mayang nanda ja, a kuchin di jamutan and zira pidello, jansia jiga piovare, harembi jiwa shiga pina leran jama, janta janu tia li ushibi, siasiama shi ushini bare.
ခုတင်လာရဲဦးဆက်လက်တင်ဆက်ပြီးသွားမှာပါမိုးအဆက်မပြတ်ရွာသူမူကြောင့်ရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့ရေလွှမ်းမှုခဲ့တဲ့အတွက်လူတွေသေဆုံးခဲ့ရတယ်လို့လူနေအိမ်လမ်းတံတားတွေပျက်စီးမှုတွေရှိခဲ့တာပါဒီအခြေအနေကိုမောင်အေးကနေစူးစီးတင်ဆက်ထားပါတယ်ရခိုင်ပြည်နယ်ကရေလွှမ်းမှုမှုတန်ခံခဲ့ရတဲ့ခြေရွာတွေကိုကိုယ်တိုင်သွားရကူညီခဲ့တဲ့သံဃာလာကန်လူမှုကူညီရေးဖွ
ခဲ့တဲ့ရည်ရွယ်ဆိုတော့နံပါတ်1ကရေဖို့တန်ဖို့နေရာမရှိဘူးနံပါတ်2ကစားတော့အဲ့ရေပြင်းနေလို့ဒီမှာအထက်ကြီးရှိတယ်နံပါတ်3ကအခုရေကျသွားပြီမလဲရေကျနေကရေနစ်သွားတဲ့အတွက်တောက်ရည်တွေမှာဒီဆုပ်လုပ်ပြီးတော့ရေကျနေဒီကတောက်ရည်ထက်ကြီးဖြစ်နေတယ
်ရေလွှမ်းမှုမှုကြောင့်ရန်ကုန်စိုက်တွေကားလမ်းမှာရှိတဲ့တောက်ကုန်းနဲ့မအီမြို့နယ်တွေမှာတံတားတွေပျက်စီးသွားသလိုကားလမ်းတွေရေကျော်တာနဲ့ဆေးရိုးတွေကျကျသွားတဲ့အတွက်ခကြီးသောလာရဲ့လုံဝရဲစိုက်ခဲ့ရပြီးအခုအချိန်မှာတော့ပျက်စီးသွားတဲ့တံတားနဲ့လမ်းတွေကိုယာယီသွားလို့ရအောင်ပြုပြင်ထားပြီးဖြစ်တယ်လို့ဒေသခံတွေကပြောပါတယ်မန်ပြမြို့နယ်အိုးပြေထောက်ကြည့်ရွာသားကိုလန်းသိန်းကသူတို့ကြုံတွေ့ခဲ့ရတဲ့အခြေအနေနဲ့လက်ရှိအခြေအနေတွေကိုရခိုင်ပါသာနဲ့အခုလိုပြောပါတယ်
မင်းပြမျိုးနဲ့လေးမျိုးချောင်းအောက်ပိုင်းပန်းပြောင်းကြီးချောင်းနဲ့ဖုံလန်ချောင်းတွေရေးကြီးခဲ့ပါတယ်ကြေးရပေါင်း20ကျော်30နီးပါးရေတံကိုခံခဲ့ရပါတယ်အခုဒီချောင်းနှက်မြင်းနှားတွေမှာလဲဆုံလို့မရတဲ့အခြေအနေရှိနေပါတယ်ရေက9ပင်နီးပါးတက်ခဲ့တဲ့အတွက်တောက်ရေကန်တွေလုံးဝပျက်စီးသွားတယ
်တောက်ကြရေတွေနဲ့မြိုက်ရေလွှမ်းမှုတွေကြောင့်ပုံကြွမျိုးနဲ့လွှမ်းပူကြေးရမှာမြေပြိုပြီးလူတို့သေဆုံးခဲ့တယ်လို့အော်ရမကြေးရမှာနေအိမ်တချို့ရေထိပ်ပါသွားပြီးရာနဲ့ရှိတဲ့လူနေအိမ်တွေရိနိုင်ခဲ့ပါတယ်အလားတူကြောက်တော်မျိုးနဲ့ကပြဲချောက်ကြေးရပါဝင်ကြေးရတချို့မှာလည်းရွာလုံးကျဲရေလွှမ်းမှုတာခံခဲ့ရပါတယ်သံတွင်းမြေပုံနဲ့ပောက်တော်မျိုးတွေမှာလည်းကြေးရအများပြားရေလွှမ်းမှုခံခဲ့ရပြီးအပြားစီးတွေရှိခဲ့ပါတယ်ရီပိတ်နဲ့ခံခဲ့ရတဲ့သူတွေအတော့ပြည်နယ်အစိုးရတာဝန်ရှိသူတွေအနေနဲ့တစုံတရာလှုပ်ဆောင်တာမတွေ့ရသေးပေမဲ့အရေဖာအဖွဲ့အစည်းတချို့နဲ့ NGO တချို့ကတော့မြို့နယ်အလိုက်အရှက်လာကောက်ခံမှုတွေရှိနေတယ်လို့ people for people အဖွဲ့ကကိုစိုးလန်းကခုလိုပြောပါတယ
်ကိုစိုးလန်းကဒီအတိုင်းတော့ဒီလိုအခြေအနေမျိုးမဖြစ်အောင်လို့ပြောလို့မရဘူးအခုနေတော့မှတာဝန်ရမယ့်ခြေစားလည်းအခုတင်တော့လုပ်ပေးတာတော့မရှိသေးဘူးဒါပေမဲ့တချို့ NGO တွေနဲ့တချို့ရဲ့အဖွဲ့အစည်းတွေနဲ့ပြည်တော်ရင်အဆင့်ကိုတော်ပြီးမှ assessment တွေကောက်တာတော့ဒီကြည့်လိုက်ရင်ဒီလိုပြင်ဆင်မှုတွေလုပ်ရမယ်ဆိုတဲ့အနေအထားတော့မြို့နယ်အလိုက်မှာတော့ဒီ project အနေနဲ့လုပ်နေတာတော့ရှိပါတယ
်ရခိုင်ပြည်နယ်မှာနိုင်ဆိုင်နိုင်တိုင်းမိုးဥရာသီမှာမုံတိုင်းအန်ဒီရီနဲ့ရေကြီးရေလျံတာတွေဖြစ်ပေါ်လဲရှိပြီးလွန်ခဲ့တဲ့နိုင်တွေကလည်းမြို့နယ်တချို့မှာရေလွှမ်းမှုခဲ့တဲ့အတော့လေယာဉ်မြေတွေနဲ့ကျင်းတော်တွေအများအပြားပျက်စီးဆုံးရှုံးခဲ့ရပါတယ
်ဆက်ပြီးတော့မွန်ပြည်နယ်မှာမွန်နိုင်ငံရေးပါတီတွေကနေတပါတီတဲ့အဖြစ်ပေါင်းစည်းဖို့တိုးပန်းနေရမှာအစပြုပနာမသဘောတူညီချက်တွေကိုချမှတ်နိုင်တယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်ဒီလိုသဘောတူညီချက်ရရှိတာဟာရလက်ကောင်တစ်ခုလို့လဲလေးလာသူတွေကဆိုကြပါတယ်မိကလျာမုံကလည်းစူးစီးတင်ဆက်ထားပါတယ
်မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ ANDP နဲ့မွန်မျိုးသားပါတီ MNP တို့နှစ်ပါတီပေါင်းစည်းရေးအတွက်ပါတီထိပ်တီးခေါင်းဆောင်တွေပထမအကြိမ်အစည်းအဝေးကျင်းပခဲ့ရမှာအဓိကချက်၅ချက်ကိုသဘောတူညီဆုံးဖြတ်ချက်ချမှတ်နိုင်ခဲ့တယ်လို့ MNP ထွေထွေသွင်းရင်းမှုနိုင်ရီသမကပြောပါတယ်
ပေါင်းစည်းမှာတိကျကြရတဲ့အချက်၅ချက်ကိုဆွေးနွေးကြဖို့သဘောတူကြတယ်။အဲဒီသဘောတူကြတဲ့ကိစ္စရ၅ရပ်ကိုကျွန်တော်တို့ဒီအပတ်အတွင်းမှာပြန်တွေ့ပြီးတော့ပြန်ဆွေးနွေးကြမယ်တစ်ခုစီပဲ
။ MNP ပါတီဒုဥက္ကဋ္ဌနိုင်တင်အောင်နဲ့ ANTB ဒုဥက္ကဋ္ဌနဲ့နိုင်ချမ်းတော်တို့ဦးဆောင်ပြီးတစ်ဖက်၅ဦးစီပါဝင်တဲ့ပါတီထိပ်ပိုင်းခေါင်းဆောင်တွေ ANTB ဘဟုဌာနချုပ်ယုံမော်လမြိုင်မြို့မှာဇွန်လ၁၈ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီတဘောတူညီချက်၅ချက်ကိုနှစ်ပါတီစလုံးအသေးစိတ်ထုတ်ပြန်ခဲ့တာမရှိပေမဲ့လည်းနှစ်ပါတီထိပ်တီးခေါင်းဆောင်များဆွေးနွေးပွဲအတွက်ကိုပြီးခဲ့တဲ့ဇွန်လ16ရက်နေ့က AMTP ဗဟိုလုံးမှုဆောင်တွေအရေးပေါ်စည်းဝေးခေါ်ယူခဲ့တယ်လို့လည်းနိုင်ချန်းသွားကဆိုပါတယ်
တို့မြန်တော့ခင်းလာတော့ဆိုတော့ဒီတော့အဲ့ဒါကိုပြန်ပြီးစောက်ပြန်ဖို့အတွက်ဟောပြန်ပြောသဘောထားပေးရမှာပေါ့အဲ့ဒါလည်းဟောလည်းပေါင်းစည်းပုံစံပါပဲ
နှစ်ဖက်ပါတီထိုက်တီကောင်းဆောင်တွေချမှတ်ခဲ့တဲ့သဘောတူညီချက်၅ချက်တွေဖြစ်တဲ့မဟာမိတ်တမတ်ရေးကိစ္စအောက်ခြေနှစ်ဖက်ပါတီဝင်တွေကိုသဘောထားရှင်းလင်းရေးကိစ္စအလုံးပါဝင်ရေးကိစ္စရွေးကောက်ပွဲဆိုင်ရာကိစ္စရပ်တတ်မှတ်ရေးနှစ်ဖက်ပါတီပူးပေါင်းနေရာချထားရေးကိစ္စရပ်တွေကိုဆုံးဖြတ်ခဲ့ကြပါတယ်ဒီဆုံးဖြတ်ချက်တွေဟာအပြုတ်ဘောဆောင်ကြောင်းမွန်နိုင်ငံရေးပါတီများလေးလာစောင့်ကြည့်သူတန်လွင်တိုင်းသတင်းဌာနအက်ဒီတာမင်းမင်းနွယ်ကအခုလိုတုံ့တက်သွားပါတယ
်တို့ရဲ့ဆုံးဖြတ်ချက်ဒီ၅ချက်လောက်ထွက်လာတယ်အပြုတ်ဘောဆောင်ပါတယ်ဆိုတော့ကျွန်တော်တို့မြင်တယ်ဘာဖြစ်လဲဆိုတော့တို့ကလက်ပြကြတဲ့လက်ဆောင်ချက်တွေတဘောကမဟာမိတ်တော်ထားရှိရတဲ့တဘောထားကိစ္စတွေပါတယ်နောက်ပြီးတော့ရုပ်ပွဲချင်ရာကိစ္စတွေပါတယ်နောက်ပြီးတော့အလုပ်ပါဝင်ရေးမှုတွေစတင်နိုင်တဲ့အနေအထားရှိတယ်
ဒါပေမဲ့နှစ်ပါတီအနေနဲ့ပေါင်းစည်းရေးကြကြနေတဲ့အပေါ်မှာပြည်သူလူထုကအာမလို့အာမရဖြစ်နေတယ်လို့မွန်ကိုစားပြုပါတီတီထောင်လူထုတွေကလည်းပါတီမှတ်ပုံတင်ဖို့ပြင်ဆင်နေတဲ့ကာလမှာစောင့်ကြည့်နေကြပြီး2012ခုနှစ်ကတည်းကလက်ရှိအခုချိန်ထိတည်ဆုံမှုတွေဖြစ်နေခဲ့ပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်အထူးကိုယ်စားလှယ် Mrs. Christine Sharana Bachchana ဟာရခိုင်ပြည်နယ်မောင်တော်ခရီးစဉ်အတွင်းဟိန္ဒူအမျိုးသမီးတွေအပါအဝင်မျိုးနဲ့မွတ်စလင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ကယားပြည်နယ်လွယ်ကော်မြို့လူထုပန်းချံမှပို့ချုပ်ကြေးရုပ်စိုက်ထူထားရှိမဲ့ပြည်နယ်အစိုးရရဲ့အစီအစဉ်ကိုလူထုအသင်းဖွဲ့တွေကနေကန့်ကွက်ခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဂျာတာပရိနေညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မနေ့ပြန်တောက်ကြမနေ့ခင်းထုတ်လွှင့်ပေးမယ့် VOA ရဲ့မနေ့ခင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။မနေ့ပြန်မနေ့ခင်းမှာတော့ကျမ်းမာရေးခန္ဓာဥအောင်ခင်းရဲ့မြမအရေးသုံးသက်ချက်နဲ့အတူမနေ့ခင်းလိုက်တင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုစောင့်မျှော်နာဆင်နိုင်ပါတယ်ရှင်။အစည်းအဝေးနေ့အဆုံးမသက်ခင်မှာကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါအောင်ရှင
်မက္ကဆီကိုနယ်စပ်ကနေအမေရိကန်ကိုတရားမဝင်ဝင်လာတဲ့မိသားစုတွေဒီကွဲပြားထိမ့်သိမ့်ထားတဲ့မူဝါဒကိုအဆုံးသတ်ဖို့သမ္မတဒေါ်နယ်ထရမ့်အမိန့်ထုတ်ပြန်လိုက်ပါတယ်သမ္မတအမိန့်ထုတ်ပြန်ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာပဲမိသားစုတွေဒီကွဲပြားထိမ့်သိမ့်ခံနေရတဲ့ကိစ္စပါဝင်လွင်မှုကြီးကြပ်ရေးဆိုင်ရာဥပဒေချမ်းနှစ်ခုနဲ့နိုင်ငံရေးပါတီရဲ့နှစ်ခုကြားသဘောထားကွဲပြားနေတဲ့ကိစ္စတွေကိုအောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ထိပ်သီးထွေးဆုံမှုစီစဉ်နေတဲ့ကြောင်းအင်ပီရိုတာဝန်ရှိသူတွေကပြောပါရယ်သမ္မတထရမ့်ရဲ့ရှေ့လာဥရောပခီးစဉ်တွင်ထွေးဆုံပြစ်လိုက်မယ်လို့လည်းနှိစက်သူတွေကိုကူကပြီးသတင်းတွေကဖော်ပြနေကြတာပါရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ့်နဲ့ချီရဲ့ဒုက္ခသည်တွေထွက်ပြေးခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့ကြားနာစစ်ဆေးဖို့တင်ပြချက်ကိုမြန်မာအစိုးရကတုံ့ပြန်ချက်ပေးဖို့အပြည်ပြည်ဆိုင်ရာရာဇဝတ်ပြုမှုဆိုင်ရာခေါင်းဆောင် ICC ကနောက်ဆုံးရသတ်မှတ်လိုက်ပါရယ်လူပေါင်းသိန်းချီထွက်ပြေးခဲ့ရတဲ့ကိစ္စအတွက် ICC ကကင်တွယ်ဖို့ရှောင်လဲထားတာကိုဇူလိုင်လ29ရက်နေ့နောက်ဆုံးထားအကြောင်းပြန်ချဖို့ ICC တရားသူကြီးတွေရဲ့ဆုံးဖြတ်ချက်ကိုဒီကနေ့ပဲထုတ်ပြန်ညင်ညာလိုက်တာပါဒုက္ခသည်တွေထွက်ပြေးခိုလုံနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာအဖို့ရဲ့နိုင်ငံဖြစ်တာကြောင့် ICC မှာစီရင်ပိုင်ခွင့်ရှိတယ်ဆိုပြီးရှစ်နေချုပ်ဖတ်တူဘန်ဆိုတာကပြီးခဲ့တဲ့ဧပြီလထဲမှာပဲရှောက်ထားခဲ့တာဖြစ်ပါတယ်ရုရှားနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာအုပ်စုပွဲစဉ်တွေဒီကနေ့ဆက်လက်ရှင်းပြရမှာတော့ဒုတိယပွဲစဉ်ဖြစ်ပြင်းထန်တဲ့ပေရူအသင်းတို့ကစားနေပါတယ်ပထမပိုင်းစတင်တဲ့မိနစ်စိတ်ကျော်လာတဲ့အချိန်ထိတော့တစ်ဖက်နဲ့တစ်ဖက်ကိုမသွင်းနိုင်ကြသေးပါဘူးပထမဆုံးပွဲစဉ်ဖြစ်ဒိမန်နဲ့ဩစတြေးလျအသင်းတို့ကစားရမှာတော့တကိုးစီတရေချပါတယ်ပထမပိုင်းပွဲစပြီး9မိနစ်ကြာမှာပဲဒိမန်အသင်းကခရစ်ယန်အရက်ဆန်ကပွဲအထွက်ကိုသွင်းပြီး38မိနစ်ကြာမှာဩစတြေးလျအသင်းကပင်နတီကန်ခွင့်ရခဲ့တဲ့အတွက်မိုင်းဂျယ်ရစ်နက်ကကန်သွင်းခဲ့ရမှာတော့ခြေပါကိုရရှိခဲ့တာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Vasco Valori ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းမှာပဲည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။မနက်ပြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.